Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ PO American အတန်ကနေ2024ခုနှစ်နိုဝင်ဘာလ30ရက်စနေညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းလိုမီတာ19.2532အပြင်လိုင်းလိုမီတာ190ကလည်းနားဆင်နိုင်တာအပြင် VO ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်အတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဆီးရီးယားနိုင်ငံကအကြီးဆုံးအလပိုမြို့နေရာအများစုကိုဆီးရီးယားသဘောအဖွဲ့တွေထိန်းချုပ်လိုက်ပြီလို့စောင့်ကြည့်အဖွဲ့တွေကပြောပါတယ်ထိုင်းနိုင်ငံတောင်ပိုင်းရနောင်းခရိုင်ပင်လယ်ပြင်အတွင်းငါးဖမ်းနေတဲ့ထိုင်းငါးဖမ်းဆက်လေတွေကိုမြန်မာရေတပ်ကပစ်ခတ်လို့ငါးဖမ်းသမားတယောက်သေဆုံးပြီး31ယောက်အဖမ်းခံထားတယ်လို့ထိုင်းဘက်ကပြောပါတယ်မလေးရှားနိုင်ငံမြောက်ပိုင်းမှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးရေရှမ်းမှုတွေဖြစ်ခဲ့တဲ့အတွက်လူ300,000ကျော်ကိုနေရာရှင်ပြောင်းထားပါတယ်။အဲဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါကိုစမိုးကျော်ရေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာစနေညပတ်စဉ်ကဏ္ဍထဲမှာမိဘတွေရဲ့အိမ်တွင်းအကြမ်းဖက်မှုအကျိုးဆက်ကလေးတွေခံစားလာရတာကိုအမျိုးသမီးရေးကူညီပေးနေသူက
မိဘစီအနေနဲ့မျိုးပေါ်တော့အကြဖဲမှုတွေအဲ့လိုမျိုးမြေလာချားလာနေရတဲ့အပေါ်မှာသူတို့ထဲပေါ်အနေနဲ့စိတ်လေးလွေအလိုလိုက်ပြီးတော့မှဆော့ဆော့ဣထောချသွားတာလည်းရှိတယ်
။ဒီအကြောင်းပြောထားတဲ့ဒုသန်စီစဉ်နောက်ဒီမိုကရေစီလူ့အခွင့်နဲ့ခေတ်ပြိုင်ကဘာပြီးရင်အာရှနိုင်ငံရေးနောက်လေယာစီးပွားဥရုယာတီနဲ့သတင်းတွေတဲကတူတာစီစဉ်နဲ့ဇက်တိုက်လာဖို့ရှိပါတယ်။အခုရင်ဆုံးတော့ထေတဲ့ရောက်သတင်းတွေကိုကိုစော်မှုချော်နဲ့ပဲပြောပြပေးပါမယ်ခင်ဗျ။
ဆီးရီးယားနိုင်ငံကအကြီးဆုံးအလပိုမြို့နေရာမှာအများစုကိုဆီးရီးယားသဘောအဖွဲ့တွေကထိန်းချုပ်ထားပြီလို့စစ်ပွဲစောင့်ကြည့်ရေးအဖွဲ့ War Monitor အဖွဲ့ကဒီကနေ့စနေနေ့မှာထုတ်ပြန်ပြောဆိုပါတယ်။အလပိုမြို့နေရာတော်တော်များများကိုသဘောတွေဝင်ရောက်လာခဲ့တယ်လို့ဆီးရီးယားစစ်တပ်ကလည်းဒီကနေ့စနေနေ့မှာပြောပါတယ်။အပြန်အလှန်တိုက်ခိုက်မှုတွေအတွင်းဆီးရီးယားစစ်သားဒါဇင်နဲ့ချီသေဆုံးတယ်လို့လည်းပြောဆိုပါတယ်။2016ခုနှစ်တည်းကဆိုရင်ပထမဆုံးအချိန်ဖြစ်ဆီးရီးယားအစိုးရကိုတိုက်ခိုက်နေတဲ့သဘောအဖွဲ့တွေကမြို့တစ်မြို့ကိုဝင်ရောက်ထိန်းချုပ်လိုက်တာဖြစ်ပါတယ်။ဆီးရီးယားအစိုးရတပ်ကပြန်လည်တိုက်ခိုက်နေတယ်လို့ရုရှားစစ်လေယာဉ်တွေကလည်းလေကြောင်းကနေပြစ်ကူပေးနေပါတယ်။ဟေယက်တာယာအယ်ရှမ်ဦးဆောင်တဲ့အစ္စလာမ်သဘုံအဖွဲ့တွေပေါင်းပြီးတောက်ကြတွေကအယ်ပိုမြို့ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။အချင်းတောင်နဲ့အပါအဝင်မြို့ရဲ့အုပ်ချုပ်ရေးဆိုင်ရာအစအဦးတွေကိုသဘုံတပ်တွေကထိန်းချုပ်သိမ်းပိုက်ထားပါတယ်။သမရဘာရှယ်အယ်အာဆတ်အစိုးရရဲ့မြို့နယ်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေရဲ့အရာရှိတွေကတော့မြို့ကိုစွန့်ခွာသွားကြပြီဖြစ်ပါတယ်။လေရင်ကွင်းလည်းပိတ်ထားလိုက်ပြီးမြို့တော်စီကိုသွားတဲ့လမ်းတွေကိုလည်းစနေနေ့ကပိတ်ထားပါတယ်။2016ခုနှစ်ကစတင်ခဲ့တဲ့တိုက်ပွဲတွေအတွင်း DJ ဟာ Elbow ကိုအကြီးမားဆုံးတိုက်ခိုက်တာဖြစ်ပါတယ်
။ American ရွေးကောက်ခံသမ္မတ Donald Trump ကိုကနေဒါဝန်ကြီးချုပ် Justin Trudeau မနေ့ကလာတွေ့ခဲ့ပါတယ်။သူသမ္မတတာဝန်ဆောက်ယူတာနဲ့ကနေဒါကနေသွင်းကုန်တွေကိုသွင်းကုန်ခုံ25ရာခိုင်နှုန်းထိကောက်ခံမယ်လို့ Trump ကပြောထားခြင်းဖလိုရီဒါပြည်နယ်ကမာရာလာဂိုဆိုင်ရင်မှာဝန်ကြီးချုပ်ထရူဒိုကမနေ့တောက်ကြနေ့ကလာတွေ့ခဲ့တာပါသူတို့နှစ်ယောက်ညစာအတူစားကြတယ်လို့အမျိုးဖော်လို့တဲ့တာဝန်ရှိသူက AP သတင်းကိုပြောပါတယ်ဝန်ကြီးချုပ်ထရူဒိုတောက်ကြနေညပိုင်းကသူတဲခိုတဲ့ဟိုတယ်ကနေထွက်သွားပြီးမာရာလာဂိုဆိုင်ရင်ကိုသွားတာကိုမြင်တွေ့ခဲ့ကြပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်လို့နှစ်ဖက်လုံးကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးကနေဒါနယ်စပ်ကနေအမေရိကန်တဲကိုမွေးရဆေးနဲ့တရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကိုထီထီရောက်ရောက်မတားဆီးသေးကနေဒါကသွင်းကုန်တွေကိုအခွန်25ရာခိုင်နှုန်းကောက်မယ်လို့ Trump ကပြောထားပါတယ်ခင
်ဗျ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ19.9 kHz 15.5 MHz 19.25 kHz 11.83 MHz 19.32 kHz 9.35 MHz တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOS စနေနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ထိုင်းနိုင်ငံတောင်ပိုင်းရနောင်းခရိုင်ပင်လယ်ပြင်အတွင်းငါးဖမ်းနေတဲ့ထိုင်းငါးဖမ်းဆက်လေတွေကိုမြန်မာရီတပ်ကပစ်ခတ်လို့ငါးဖမ်းသမားတယောက်သေဆုံးပြီး31ယောက်ဖမ်းဆီးခံရတယ်လို့ထိုင်းရီတပ်ကဒီကနေ့သတင်းထုတ်ပြန်ပါတယ်ဒီကနေ့စနေနေ့မနေ့မိုးမလင်းခင်အချိန်မှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုကိုထိုင်းဘက်ကစုံစမ်းစစ်ဆေးနေတယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လက်ဖြင့်ကာကွယ်ရေးဝန်ကြီးလက်ဖြစ်တဲ့ ဖွန်တမ်ဝီချရာချိုင်ကပြောကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်စုံစမ်းတင်ပြပေးဖို့သက်ဆိုင်ရာအောက်ခြေအဖွဲ့တွေကိုညွှန်ကြားထားပါတယ်ထိုင်းငါဖန်းဆက်လီတွေမြန်မာရေပိုင်နဲ့အတွင်အမှန်တကယ်ဝင်ရောက်တာဟုတ်မဟုတ်စုံစမ်းစစ်ဆေးနေပါတယ်လို့ထိုင်းကာကွယ်ရေးဝန်ကြီးကပြောဆိုသွားတာပါငါဖန်းဆက်လီတစည်းပေါ်ကထိုင်းနိုင်ငံသား၄ယောက်မြန်မာနိုင်ငံသား28ယောက်စုစုပေါင်းရေလုံသား31ယောက်ကိုမြန်မာဘက်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ထိုင်းရေတပ်ဖက်ကပြောထားပါတယ်ဒီကနေ့စနေနေ့အစောပိုင်းမှာထိုင်းငါဖန်းဆက်လီ3ချင်းပေါ်ကမြန်မာရေတပ်ကပစ်ခတ်မှုအတွင်တယောက်သေဆုံးခဲ့တဲ့အပြင်2ယောက်ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တယ်လို့ထိုင်းဘက်ကသတင်းတွေမှာဖော်ပြပါတယ်ထိုင်းနိုင်ငံနဲ့မြန်မာရေပိုင်နဲ့အတိအကျမပြောနိုင်တဲ့နေရာမှာမြန်မာရေတပ်ရဲ့ပစ်ခတ်ခံရမှုကြောင့်ငါးဖန်းဆက်လီတစ်စင်းထိုင်းနိုင်ငံရေဒိန်နယ်နိမိတ်စောင့်ကြည့်ကုခဲစခန်းကလမ်းအသိပေးခဲ့တယ်လို့ခုတ်ဆော့သတင်းမှာဖော်ပြထားပါတယ
်ဘင်္ဂလားဒေ့ရှ်ငါးဖန်းလီကိုတော့မပစ်ခဲ့ပါဘူးလို့မြန်မာစစ်ကောင်စီကအငြင်းဆွလိုက်ပါတယ်မြန်မာနိုင်ငံနဲ့ဆက်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ပဇာပြည်နယ်စိန့်မာတင်ကျွန်းနားမှာငါးဖန်းဆက်လီကိုမြန်မာရေတပ်ကဗိုလ်တုနေကပစ်ခတ်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံသားတယောက်ဒဏ်ရာရခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းမှာဖော်ပြခဲ့တာမဟုတ်မမှန်ဘူးလို့စစ်ကောင်စီကညင်ဆန်ခဲ့တာပါဒီနိုဝင်ဘာ28ရက်မြန်မာရေတပ်ပစ်ခတ်မှုကြောင့်ဘင်္ဂလားဒေ့ရှ်ငါဖန်သမားတယောက်လက်ကိုထိမှန်ခဲ့တယ်လို့ Dhaka Tribune သတင်းမှာဖော်ပြခဲ့ပါတယ်ဒီဖော်ပြချက်ဟာနှစ်နိုင်ငံဆက်ဆံရေးပြည့်အောင်ရည်ရွယ်လုပ်တာဖြစ်တယ်လို့စစ်ကောင်စီကမနေ့တောက်ကြနေ့နိုဝင်ဘာ29ရက်နေ့မှာအကြေညာချက်ထုတ်ပြန်ခဲ့ပါတယ်နိုဝင်ဘာ28ရက်ဗိုလ်တုနေတုန်းကပစ်ခတ်ခဲ့တယ်ဆိုတဲ့နေရာမှာမြန်မာစစ်တပ်သမောတွေရှိမနေခဲ့ကြောင်းနဲ့နေ့လယ်2နာရီထုတ်ခန့်နီးမှသာစစ်တွေဘက်ကနေရိခါဖြည့်ပြီးပြန်လာတဲ့စစ်ရင်တစင်းအနောက်တောင်ဘက်9မိုင်အကွာလောက်မှာရှိနေခဲ့တယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ
မလေးရှားနိုင်ငံမြောက်ပိုင်းမှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးရေရှမ်းမှုတွေဖြစ်နေတဲ့အတွက်လူ 32,000 လောက်ကိုရေပေးလျောက်ကိုရွှေ့ပြောင်းခဲ့ရတယ်လို့မလေးရှားတဘာဝဘေးအန္တရာယ်တုံ့ပြန်ဆောင်ရွက်ရေးတာဝန်ရှိသူတွေကဒီကနေ့စနေနေ့မှာပြောဆိုပါတယ်ဒါဟာလူ 31,000 ကျော်လောက်ရွှေ့ပြောင်းခဲ့ရတဲ့2014ခုနှစ်အစိုးဆုံးရေပေးကိုကျော်လွန်သွားတာလည်းဖြစ်ပါတယ်ကီလန်တန်တရင်နူတရင်ဂါနူဆရာဝတ်ပြည်နယ်တွေမှာအဓိကဖြစ်ခဲ့ပြီးအခုချိန်ထိသေဆုံးသူ4ဦးရှိသွားပြီလို့ထုတ်ပြန်ထားပါတယ်ကီလန်တန်ပြည်နယ်မှာအဆိုးဝါးဆုံးဖြစ်ခဲ့ပြီးရွှေပြောင်းခံရသူတွေတဲက63ရာခိုင်နှုန်းကဒီဒေသကဖြစ်ပါတယ်။တရင်ဂါနူပြည်နယ်ကဒုတိယအဆိုးဆုံးဖြစ်ပြီးလူ4000နီးပါးရွှေပြောင်းခဲ့ရပါတယ်။အခြားပြည်နယ်9ခုမှလည်းရေပေးကြောင့်ဒေသကနေရွှေပြောင်းခဲ့ရပါတယ်။ဒီရက်သက်တပတ်အစောပိုင်းကစပြီးမိုးသည်ထန်စာရွာသွန်းကလို့အခုလိုရေကြီးရေရှမ်းတာဖြစ်ပြီးမြို့ရွာတွေနဲ့လမ်းတွေအိမ်တွေရေဖုံးအုပ်ခဲ့ပါတယ်။မနေ့ပြန်တနင်္ဂနွေနေ့မှလည်းဆက်ပြီးမိုးကြီးနိုင်သေးတယ်လို့မလေးရှားမိုးလေဝသနဲ့ဇလဗေဒဌာနကပြောဆိုထားပါတယ်။
Direct from Washington, the voice of America,
VOA. VOA American တိုင်းရဲ့ November 30စနေညသတင်းတွေကိုကိုစောမှုကျော်နဲ့ပြပြပေးခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍတွေဆက်တိုက်ပါ။ပထမဆုံးတော့ဒုအသံအစီအစဉ်ပါ။အိမ်တွင်းအကြမ်းဖက်ခံရတာနဲ့နောက်မဖြစ်အောင်ပြောင်းလဲဖို့ကြိုးပမ်းနေတာကိုပြောထားပါတယ်။မြန်မာနိုင်ငံမှာအိမ်တွင်းအကြမ်းဖက်မှုခံရတဲ့အမျိုးသမီးတွေမနှဲလှပါဘူး။ဒီခြေနေတွေကလည်းရုံထွက်နိုင်မှုဘလို့နီလန်းတွေရှိတယ်လဲဆိုတာ Frontier မြန်မာဖွဲ့ပြောပြပေးပါအောင်ခင်ဗျာ
အာမင်တော်ဒီစီ
ခနာကိုမဆိုရင်အညိုမဲဆွဲတဲ့အထိမျက်နှာကိုကန်တာတွေဆိုရင်ဘယ်နှချိန်တော့ရှိနေပြီလဲမသိဘူ
းထဲပေါ်မရှိဘူးဥမာကျမတို့စကားပြင်မှာအလောက်တန်းလုံးမယ်ဆိုလို့ရှိရင်လည်းလက်မတည်တည်ထောက်ထားလည်းမရှိဘူး
လူများစွာအတွက်နေအိမ်ဆိုတာကလုံခြုံရာအေးချမ်းရာနေရာတစ်ခုဖြစ်ပါတယ်။ဒါကအိမ်တွင်းအကျန်းဖက်ခံရတဲ့သူတွေအတွက်တော့မဟုတ်ပါဘူး။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းမှာနေထိုင်နေကြတဲ့သူတွေအတွက်ဆိုရင်လူမျိုးဖို့ကပိုလို့တောင်ရွေးချယ်မှုနည်းပါပါတယ်။ဒီတစ်ပတ်မှာတော့အကျန်းဖက်ခံရမှုကနေလူမျိုးဖို့အတွက်နီးလန်းရှာခဲ့တဲ့အမျိုးသမီးတွေနဲ့ဒိုးအတန်ကစကားပြောခဲ့ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
အကမေတော်ဒီစီစီဝန်ဝန်ဟောတာ
ဖွေ
ကျွန်မကိုတက်ပြီးတော့ချောင်းထဲမှာပြစ်ချမယ်လို့ပြောတယ်။ထမင်းဟင်းနေနဲ့လောင်းချတာတွေလည်းရှိတယ်။မျက်နှာကိုဖုံးနဲ့ပြစ်ပေါက်တာတွေအောင်ရှိတယ်။ဖုံးမှန်တယ်ဆိုရင်ကြေမွပြီးတော့ကျွန်မမျက်နှာပေါ်မှာစူးဝင်သွားတယ်။လေပံကနဲ့ကျွန်မရဲ့လေပင်ကိုပြစ်တာတွေလည်းရှိတယ်။ခန္ဓာကိုယ်မှာဆိုရင်အညိုမဲဆွဲတဲ့အထိမျက်နှာကိုကန်တာတွေဆိုရင်ဘယ်နှချိန်တောင်ရှိနေပြီလဲမသိဘူး။
အသက်30ရွယ်ဒီမောဆိုးသူမောပိုးကသူ့အရင်ယောက်ျားကသူ့ကိုဘယ်လိုပြုမှုခဲ့တယ်လဲဆိုတာပြောပြနေတာပါသူတို့အိမ်တော်တက်က9နှစ်ရှိပြီးသူတို့မှာကလေးနှစ်ယောက်ရှိပါတယ်ဒါပေမဲ့အိမ်တော်ကြာပြီးတိတ်မကြပါဘူးသူမအပေါ်သူမအမျိုးသားရဲ့အပြုမှုတွေကကြမ်းတမ်းလာတာပါဒီအခြေအနေတည်းရောက်နေတဲ့အမျိုးသမီးအများပြားလို့ပဲမောပိုးလဲအစပိုင်းမှာဘယ်လိုရုံထွက်ရမယ်ဆိုတာမသိခဲ့ပါဘူး
။တမဒါမဲ့ဒီစပေါ်အရတော်လို့စပေါ်ပဲန
ော်။သူ့ကိုအကူအညီတောင်းရမလဲလို့စဉ်းစားနေခဲ့တာ။ဒါပေမဲ့တကယ်တမ်းသွားတဲ့အခါကျတော့သူကမိသွားတော့နောက်ကနေလိုက်လာတာပဲ။အရင်တုန်းကဆိုသူပြန်လာတဲ့အချိန်လူချေတိတ်ပြီဆိုရင်အခြားတနေရာမှာပြေးရှောင်တာမျိုးတွေလုပ်တယ်။ဘာလို့လဲဆိုရင်ဖြစ်ရင်တားမဲ့သူတယောက်မှမရှိဘူး။ဖြစ်တဲ့အခါတားမဲ့သူမရှိဘူး။
မောပိုးမှာရွေးချယ်စရာအများကြီးမရှိခဲ့ပါဘူး။ထိုင်းမြန်မာနယ်စပ်ကစစ်ဆောင်စခန်းတစ်ခုမှာသူနေထိုင်ပါတယ်။ဒါပေမဲ့တဖြည်းဖြည်းနဲ့ KNY အမျိုးသမီးအဖွဲ့အစည်း KNWO ရဲ့အိမ်တွင်းအကြမ်းဖက်ခံရသူတွေကိုဝန်ဆောင်မှုပေးတဲ့အကြောင်းနဲ့ Safe House လို့ခေါ်တဲ့လုံခြုံရေးအကြောင်းကိုသူသိလာခဲ့ပါတယ်။ဒီနှစ်ဇန်နဝါရီလမှာအဲ့ဒီကိုသွားပြီးအကူအညီရယူခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေဟာယာယီကိုလွန်ခွင့်နဲ့ထိုင်းအာဏာပိုင်တွေအောက်မှာလည်ပတ်ကြတာဖြစ်ပါတယ်။မှတ်ပုံတင်ထားတဲ့စခန်းအတွင်းနေထိုင်သူတွေဟာတစ်ယောက်ကို10ဒေါ်လာလောက်နဲ့ညီများတဲ့လစဉ်ကြီး34,800ကျပ်နဲ့အခြေခံစားသောက်ကုန်တချို့ရကြပါတယ်။ဒါပေမဲ့တရားဝင်အပြင်ထွက်ခွင့်အလုပ်လုပ်ကန်ခွင့်တွေမရှိကြပါဘူး။တည်တံ့ခွင့်ပြုချက်တွေမပါပဲအပြင်သွားခွင့်လည်းမရပါဘူး။ဒါကအိမ်တွင်းစံဖတ်မှုရဲ့ပြဿနာအစိပ်ပိုင်းတစ်ခုပါ။ KNWO ကမော်တမလာကဒီအခြေအနေတွေဟာလူတွေရဲ့စိတ်ကျန်းမာရေးအပေါ်စိုးကျိုးတက်ရောက်နိုင်ပြီးကြားမအခြေပြုစံဖတ်မှုသို့မဟုတ် GVB ဖြစ်ဖို့ဦးတည်စေနိုင်တယ်လို့ပြောပါတယ်။
တဲ့ပေါ်မရှိဘူးဥမာကျမတို့စကားပြင်မှာအလောက်တန်းလုံးမယ်ဆိုလို့ရှိရင်လည်းမတည်တည်ထောက်ထားလို့မရှိဘူးအဲ့လိုမျိုးပေါ့နော်ခါတလေဆိုလို့ရှိရင်အရေးသစ္စာတွေတောင်းဆဲတာတွေလည်းပါမယ်ပြီးတော့မှစောစီစွာဤထောက်ကြတဲ့ဆိုတဲ့နေရာမှာဆိုလို့ရှိရင်မိဘစီရဲ့နေအမျိုးပေါ့နော်အကြဖဲမှုတွေအဲ့လိုမျိုးမြေလာကြလာနေရတဲ့အပေါ်မှာသူတို့ထဲပေါ်အနေနဲ့အမျိုးပေါ့နော်စီလီလွေအလိုလိုက်ပြီးတော့မှစောစီစွာဤထောက်ကြသွားတာတွေလည်းရှိတယ်
ကရင်ပြည်အမျိုးသမီးအစည်းအရုံးကထိုင်းမြန်မာနယ်စပ်နဲ့ကယားပြည်နယ်အတွင်းကစစ်ဆောင်စခန်းတွေရဲရွာတွေမှာကြားမအခြေပြုအကြမ်းဖက်မှုတွေပပျောက်ဖို့လှုံ့ဆော်ပါတယ်။ကြမ်းတမ်းတဲ့ငွေဘဝကိုဖျက်ဆီးခဲ့ရတဲ့မော်ရီဟာအိမ်တွင်းအကြမ်းဖက်မှုကိုနှစ်ကြိမ်ကျူးလွန်ခံခဲ့ရပါတယ်။ကယားပြည်နယ်မှာသူ့အဖေနဲ့အမေအိမ်ဆောင်ရေးပြုကွဲတော့ငယ်သေးတဲ့သူကိုဆွေမျိုးတွေလက်ထဲထည့်ခဲ့ကြပါတယ်။ဒါပေမဲ့ဆွေမျိုးတွေကသူ့ကိုမိဘမဲ့ကီယာတစ်ခုစီပို့ခဲ့ကြပါတယ်။အဲဒီကနေထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုသူရောက်လာခဲ့ပါတယ်။အဲဒီမှာပဲအိမ်နောက်နှဆက်ကြခဲ့ပြီးယောက်ျားနှစ်ယောက်စလုံးရဲ့အကြမ်းဖက်မှုတွေကိုခံခဲ့ရတာပါ။ဒါပေမဲ့ဒုတိယတစ်ချိန်မှာတော့သူပိုနားလည်လာခဲ့ပါပြီ။
ကျမပရမအီထော်တော့ကလည်းဟောစအဲ့လိုမျိုးနဲ့ကြုတ်တက်ခရတဲ့နဒုတိယအီထော်လည်းအဲ့လိုမျိုးနဲ့ကြုတ်တက်ကကျတော့နန်းနစ်ကျော်ရှိကျမကိုကိုတန်းနဲ့ကိုကိုကိုစဖက်ခရလက်တိရပိထရိုလို့နဲ့ခန်ဒါလည်းကျမခန်နိုင်မရှိတော့လို့စမ
မော်ပိုးလိုပါပဲမော်ဒီဟာ KNW ရဲ့အကူအညီရခဲ့ပါတယ်ယာယီလုံးစုံအိမ်မှာခိုးလုံဝင်ရခဲ့တဲ့အပြင်စခန်းကတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးပြဿနာတွေကိုဥပဒေအရဖြေရှင်းဖို့အကူအညီတွေရယူခဲ့ပါတယ်။ဒုက္ခသည်စခန်းမှာတော့ကြားမအခြေပြုအသိပညာပေးသင်တန်းကိုလွန်ခဲ့တဲ့6နှစ်ကစပြီးတစ်နှစ်ကိုသင်တန်း2ကြိမ်လောက်ပေးနေပါတယ်။ တင်းနန်းတွေကနေအပြုတ်မှုတွေကိုပြောင်းလဲဖို့ကြိုးစားတာနဲ့ဇနီးမောင်နှံတွေကိုသူတို့ရဲ့ဆက်ဆံရေးတိုးတက်အောင်ကူညီပေးဖို့ဦးတည်နေပါတယ်ဒါအပြင်မိသားစုစီမံကိန်းချတာနဲ့ကလေးပြုစုစောက်ရှောက်တာတွေကိုလည်းတင်နှန်းမှာထည့်သွင်းတင်ကြားပေးပါတယ်ကိုနေတဲ့နဲ့နော်စာဝါတို့ဇနီးမောင်နှံကမကြသေးခင်ကဒီတင်နှန်းတွေကိုတက်ရောက်ခဲ့ပါတယ်သူတို့ကအိမ်အောင်သက်10နှစ်လောက်ရှိပြီးကလေးတစ်ယောက်ရှိပါတယ်ကိုနေတွေကဒုက္ခတဲ့စခန်းတွင်မှာလူငယ်တွေကိုကွန်ပျူတာသင်ပေးတဲ့ဆရာတယောက်ပါ KNWO ကသင်ကြားပေးတဲ့ကြားမအခြေပြုအကျံဖတ်မှုဆိုင်ရာအသိပညာသင်တန်းကသူ့အတွက်တော့အထောက်အကူအများကြီးပေးတယ်လို့သူကပြောပါတယ
်ခုနလောနဲ့ပြပန်းလာပြီးတော့သူ
ရင်းနှီးတော်တွေတယောက်နဲ့တယောက်အလုပ်လုပ်တဲ့အချိန်မှာအဆင်မပြေတာတွေကြောင့်ဟောပြီးတော့ညပြောတာဆိုတာရှိတယ်ပေါ့အလုပ်ကနေပြန်မှန်းလာပြီးစိတ်တိုင်းမကြတာတွေအော်ဆဲပြီးတော့ပြောဆိုတာတွေကျွန်တော်လုပ်ခဲ့ဘူးလေရှိခဲ့ဘူးလေကျန်းတဲ့အပြုမှုလေးတွေပေါ့တင်နန်းပေါ့ဒီအိမ်တွင်အကျန့်ဖတ်မှုနဲ့ပတ်သက်တဲ့တင်နန်းတက်ပြီးတော့ဒါတွေတဖြည်းဖြည်းနားလည်လာတာ
ဒါပေမဲ့အသိပညာပေးတင်နန်းတွေဒါမှမဟုတ်အိမ်တော်ကြီးကွာရှင်းတာတွေဟာအိမ်တွင်အကျန့်ဖတ်မှုပြဿနာတွေအတွက်အမြန်ဖြေရှင်းပြလိုက်မှာမဟုတ်ပါဘူးအထူးသဖြင့်အမျိုးသမီးတွေအတွက်ပါသူတို့ဟာလုံခြုံစိတ်ချရတဲ့နေရာအတွက်ကိုမပြောင်းရွှေ့နိုင်ကြပါဘူးသူတို့ရဲ့အရင်ယောက်ျားတွေနဲ့ဘယ်ကိုမှသွားလို့မရတဲ့ဒုက္ခတွေစခန်းချင်းထဲမှာပိတ်မိနေကြတာပါမော်ဘိုးနဲ့သူ့အရင်ယောက်ျားတို့ဟာဒုက္ခတွေစခန်းတစ်ဖက်စီမှာနေပေမဲ့သူဟာလုံခြုံတယ်လို့မခံစားရပါဘူ
းတဟိဟိငင်းနေတော့နေတာ
လောလောဆယ်ဆိုရင်ကိုခန္ဓာတော့လွမြောက်နိုင်ပေမဲ့စိတ်ပိုင်းမှာတော့အဝေးမှာနေရဆိုရင်ပဲ तू ကချင်းချောက်တာမျိုးတွေစိတ်မှာကြောက်နေတာမျိုးတွေရှိတယ်စိတ်ကအဲ့လိုဖြစ်တော့ရင်ကလိုတော့ပြန်မဖြစ်တော့စိတ်ကမကောင်းနိုင်တော့တကယ်ပြန်လာပြီးလုံးမှာလဲကြောက်နေတာမျိုးပေါ့စိတ်ကမြဲစင်းရဲနေဒါမဲ့ကိုစိတ်နဲ့ကိုဆိုရင်လွမြောက်တယ်လို့ယူဆပေမဲ့ तू ကအဝေးကနေချင်းချောက်တာမျိုးတွေပေါ့
အနာဂတ်မျိုးဆက်တွေအတွက်တော့မျောလင်းချက်တွေပိုရှိကောင်းရှိလာနိုင်ပါတယ် KNWO နဲ့တင်နန်းပေးသူတွေကတော့လူငယ်အမျိုးသားတွေဟာလူကြီးအမျိုးသားတွေထက်ကျမရည်ရနဲ့ပတ်သက်ပြီးပုံမှုအသိရှိတယ်လို့ပြောပါတယ်အိမ်တော်နဲ့ဆက်အကျန်းဖတ်မှုတွေကျုံရတဲ့မော်လေးဟာသူ့ရဲ့ဆယ်ကျော်တက်ရွယ်သားနှစ်ယောက်ဟာအဲ့ဒီဖြစ်နေကြအကျန်းဖတ်မှုပုံစံတွေကိုပျောက်ပြက်စေမဲ့သူတွေထဲမှာအပါဝင်ဖြစ်လာမယ်လို့မျှော်လင့်နေပါတယ်
သူတို့လူတော်လူကတည်းကဖြစ်စချင်တယ်ပြပြငါတတ်တည်းကဖြစ်စချင်တယ်လမြမျိုးတည်းမိလမြတ်တည်းမိရောမင်းနေဆက်ဖို့မရဆက်ဖို့ယူခဲ့တော့လည်းကကမမူရောအဲ့လိုမျိုးတင်ပေးတယ
်ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်လူခွင့်ရေးဆောင်မတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့ဒို့အတန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါစေ။ဒီ season ကိုအလှရှင်တွေရဲ့ကူညီမှုနဲ့ Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။နောက်တစ်ပတ်မှာထုတ်လင်းမယ်ဒို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။အင်းတွေအကျန်းဖတ်မှုခံရတာနဲ့လည်းမဖြစ်အောင်ပြောင်းလဲဖို့ကြိုးပမ်းနေတာကို Frontier မြန်မာအဖွဲ့ပြောပြပေးခဲ့တာပါ။အခုတော့ Democracy လွတ်ခွင့်နဲ့ခပြိုင်ကဘာပါဌာနေတိုင်းသားအခွင့်အရေးအကြောင်းကိုပြောထားပါတယ်။နယူးဇီလန်နိုင်ငံမှာမူလနေခဲ့တဲ့ဌာနေတိုင်းသားခေါင်းဆောင်တွေနဲ့ကိုလိုနီလုပ်ခဲ့တဲ့ British Empire အကြား1840ခုနှစ်မှာချုပ်ခဲ့တဲ့စာချုပ်ပါကိုပိုင်အုပ်ချုပ်ခွင့်နဲ့ပတ်သက်လို့သဘောထားကွဲမှုဒီနေ့အထိအကြီးအကျယ်ရှိနေပါတယ်။ဒီဥပဒေကိုပြန်အသေးပဲဖွင့်ဖို့လွှတ်တော်တဲ့ကြိုးပမ်းမှုကြောင့်ဆန္ဒပြကန့်ကွက်မှုတွေရှိနေပါတယ်။ Democracy လွတ်ခွင့်ရေးတိုးတက်မှုကကိုလိုနီသမိုင်းနဲ့လည်းဆက်ဆက်နေတာကိုဥတ္တမောင်တန်ပြောပြပေးပါအောင်ခင်ဗျာ။
ခနေရီမော်ရီလူမျိုးတွေကအိုတီရိုဝါလို့ခေါ်ကြတဲ့နယူးဇီလန်ကိုဗြိတိန်နိုင်ငံကလူပြူတွေရောက်လာပြည်တဲ့နောက်1840ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မှာဗြိတိန်ပြည်နဲ့မော်ရီအကြီးအကဲတွေကြားစာချုပ်ချုပ်ဆိုခဲ့ကြပါတယ်။အဒီဝိုက်တောက်ဟီစာချုပ်အပေါ်အဓိပ္ပာယ်ပြန်လည်ဖွင့်ဆိုမဲ့ဥပဒေမူကြမ်းတက်ကိုနယူးဇီလန်တပ်တော်မှာကနဦးတင်သွင်းဖို့စူးစမ်းတဲ့အခါမှာတော့မော်ရီအမတ်တွေကကန့်ကွက်ခဲ့ကြပါတယ်။ လိုဝင်ဘာလ14ရက်နေ့မော်ရီယိုယာအခအားခနဲ့ဖြစ်တော်ထဲမှာကန့်ကွက်ဖြစ်တဲ့ဗီဒီယိုကကမ္ဘာတော်ပြန့်နှံ့ကြုံကြုံပေါ်နေပါတယ်နယူးဇီလန်ဟဲရယ်သတင်းစာရဲ့အလိုအရဆိုရင်တော့ဒီဗီဒီယိုကိုကြည့်ရှုသူပေါင်းနိုဝင်ဘာလ16ရက်နေ့အထိသန်းပေါင်း900ကျော်တယ်လို့ဆိုပါတယ်။အရီလိုကောင်းွက်အပြီးမှာလွတ်တော်ဝင်ရလိုက်ပြီးဟာနာရိုဟီတီမိုက်ပီကလပ်နဲ့တခြားမော်ရီအမတ်တယောက်တို့ကိုလွတ်တော်ထဲဝင်ွက်24နာရီပိတ်လိုက်ပါတယ်။နောက်ရမှာပဲမော်ရီနေရင်လူမျိုးတွေနဲ့သူတို့ကိုထောက်ခံလူတွေကလွတ်တော်ကိုခြိတက်ဆန္ဒပြလိုက်ကြပါတယ်။ဟာနာရိုဟီတီကဆန္ဒပြပွဲမှာအခုလို
I might have been suspended for 24 hours and not let in the gates for
လွတ်တော်ရဲ့ဝင်ဝင်ချမကို24နာရီပိတ်လိုက်ပါတယ်။ကိစ္စမရှိပါဘူး။နောက်တည့်ရလွတ်တော်လေကားချက်မှာလူတသိန်းနဲ့ချမလာတယ်။ရင်ကော့ခေါင်းမော့လာတယ်။ဝင်ဝင်ကြွားကြွားချမတို့ရဲ့အလံတွေနဲ့လာပါတယ
်။ဘာကြောင့်မော်ရီလူမျိုးတွေဆန္ဒပြကြတယ်လဲဆိုတော့ဘူး။အကလနီပညာတက်ကတို့ကမော်ရီဆွထွင်ဦးစီးဘာဒဲဆရာပမုခအလန်ဟယ်ရီကအခုလိုပြောပါတယ်။
So we have gathered in our tens of thousands
of people here လူမျိုးတိုင်းသားအခြေခံနဲ့မညီမျှမှုရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ဟိုရုံးကသဘောတူညီချက်ကိုဥပဒေကြမ်းပြန်ပြင်ဆင်တဲ့အတွက်ကျမတို့စိုးရိမ်တာပါဒါကြောင့်မော်ရီတာနီယင်လူမျိုးတွေတာမကအလုံးအကျုံးဝင်မတူကွဲပြားတာကိုလက်ခံဒန်းတို့မိဖက်သဘောထားတဲ့တခြားသူတွေပါတောင်းချီပြီးတော့စုယုံခဲ့ကြပါတယ်သူတို့ရဲ့ဆန္ဒပြချစ်တဲ့ကြရဲ့သူတွေပေါ့
ကျောင်းသားဘောကနေလေယာစီးပွားရေးအနေနဲ့ပါတူဂူဘွဲရရှိခဲ့ပြီးအခုအချိန်ထိနယူးဇီလန်မှာနေထိုင်နေတဲ့ဒေါက်တာချက်ထူးကတော့ငွေရင်းစာချုပ်နဲ့ဆက်ဆက်အကြောင်းတွေကိုအခုလိုပြောပြပါတယ
်။လူပိုကလေးကဒီနယူးဇီလန်မျိုးပေါ်မှာအခြေချနေထိုင်ခဲ့တာကဒီမော်ရီလူမျိုးတွေပဲဖြစ်တယ်ပေါ့။နောက်ပိုင်းကျမှကျွန်တော်တို့ဒီဥရောပတိုက်သားတွေဒီလာပြီးတော့ကုန်သွယ်ရေးနဲ့ရောက်လာကြတာရှိတယ်အကြောင်းမျိုးကြောင့်ချိုးချောက်လာကြတာရှိတယ်ပေါ့။အဲ့လိုနဲ့တစတစသူဒီဥရောပလူမျိုးတွေများလာတယ်များလာရင်းနဲ့မှဟိုဒီ throw စီကန်ဖောက်ဖြစ်တာတွေဥပဒေချိုးဖောက်တာတွေနောက်ဒီ Murray ရဲ့ယဉ်ကျေးမှုထုံနှံအစင်လာတွေကိုဖောက်ချက်ကျူးလွန်တာတွေရှိလာတယ်အဲ့ရှိလာတဲ့ခါကျတော့တို့ကဒီဟာကိုဘလို့အရေးယူရမလဲဆိုတာတို့ဝေဖန်မရအောင်ဖြစ်ကြတယ်အဲ့မှာတို့ Murray ခေါင်းဆောင်တွေကနေပြီးတော့အာတို့စွန့်တိုင်မြင်ကြတယ်စွန့်တိုင်မြင်နေမှာတို့ဒီဒါဆိုရင်တော့ငါတို့ဒီလိုနိုင်နေလို့မရတော့ဘူးတို့ဒီလူပြူတွေကိုထိမ့်သိမ့်ဖို့ထိမ့်သိမ့်နိုင်ဖို့အတွက်စနစ်တစ်ခုရှိမှရမယ်ဆိုတဲ့အတွေးကိုအခြေခံပြီးတော့ဒီထွေးတရပိုင်းတန်ကြီးဆိုတာကပေါ်လာတာပေါ့နော်အဲသူတို့လူပြူတွေကိုသူတို့အုပ်ချုပ်ငါတို့ရဲ့ရင်ကျေးမှုငါတို့ရဲ့ရင်မြေတော်တော်တဘာဝငါတို့တည်ဆတ်တာကိုငါတို့အုပ်ချုပ်မယ်ဆိုပြီးပေါ်လာခဲ့တာပေါ့အဲသဘောကတော့အဲ့ဒီအချိန်မှာဒီနိုင်ငံကိုအုပ်ချုပ်ခွင့်ကသူတို့နားလည်ထားတာကငကိုကလည်းသူတို့အုပ်ချုပ်တာပဲအဲ့ဒီစာချုပ်အရာလည်းသူတို့အချုပ်ချာအနာသူတို့ပိုင်တယ်လို့ပဲသူတို့ကနားလည်ပြီးဒီစာချုပ်ကိုချုပ်ခဲ့တယ်အဲဒါကြောင့်မို့သူတို့ရဲ့ခံယူချက်ကတော့အမြဲတမ်းပဲဒီနိုင်ငံကသူတို့ရဲ့ကိုတိကိုနံကိုကျင်းကနေနေခဲ့တဲ့နိုင်ငံသူတို့ရဲ့ကိုပိုင်ညီကိုပိုင်နိုင်ငံအဖြစ်အမြဲတမ်းသူတို့ကယုံကြည်ရဲ့သဘောပေါ့စေ
Wa poday for more or not
We are at the start Mori လူမျိုးတွေကလက်ရှိနယူးဇီလန်မှာအခွင့်ထူးရနေသလိုဖြစ်နေတယ်လို့ထင်မြင်သူကတော့ဒူကိုရိုင်းကလည်း Mori လူမျိုးဖြစ်တဲ့ ACT ပါတီခေါင်းဆောင်လွတ်တော်အမတ် David Seymour ဖြစ်ပါတယ်အဒီနေကဥပဒေချမ်းကိုကျင်းတော့လွတ်တော်မှာသူကအခုလိုပြောခဲ့ပါတယ်
The division that you are seeing was not caused by the spill. It's been built up over decades.
ခမရိုးမြင်နေကြတဲ့အပွဲကိုဒီဥပဒေကြမ်းကလောက်တာမဟုတ်ပါဘူး။ဆယ်စုနှစ်ပေါင်းများစွာတဖြည်းဖြည်းကွဲလာခဲ့တာပါ။ဒီကာလတွေမှာနယူးဇီလန်သားတွေဟာသူတို့ဆင်းသက်ခဲ့ရလူမျိုးဒါမှမဟုတ်မိဖက်ရဲ့ဘက်တစ်ဘက်ကိုအခြေခံပြီးသူတို့ကိုသူတို့တတ်မှတ်သဘောထားခဲ့ကြပါတယ်။ပိုဆိုးတာကတော့အဆိုးရအဆက်ဆက်ဟာအဲ့ဒီအပွဲကိုပိုကွဲတဲ့ကွဲစီတာပါပဲ။ဒါကိုဒီဥပဒေကြမ်းကဖော်ထုတ်ပြသည်ဖြစ်စေမပြသည်ဖြစ်စေအကွဲကရှိနေပြီးသားပါအ အဲ့ဒီလိုအကွယ်ဆက်အဖြစ်ခံတော့မဖြစ်တော့ပါဘူးချုပ်ပြောရရင်တော့တွတ်တော်ဥက္ကဋ္ဌကြီးခင်ဗျာဝိုက်တန်ကြီးစာချုပ်ဥပဒေကျမ်းပါမူတွေကဒီလွတ်တော်မှာဆယ်စု၅စုခန့်စိတ်နေခဲ့တာကိုဖြည့်ပေးလိုက်တာဖြစ်ပါတယ်အဲ့ဒီလိုဖြည့်ရင်ကျွန်တော်တို့တိုင်းပြည်ရဲ့အခြေခံကိုခိုင်မာအောင်လုပ်ပေးတာပါဒါအကွယ်မဟုတ်ပါဘူးသဘောတူစာချုပ်တွေကပြည်သူတွေကိုစီးလုံးဖို့ဖြစ်ပါတယ်ကွဲဖို့မဟုတ်ပါဘူ
းဒါပေမဲ့မော်ရီလူမျိုးတွေကလွတ်တော်အမတ်ဒေးဗစ်ဆေဘိုမြင်တယ်လို့မမြင်ကြပါဘူးအော့ကလန်နီးပညာတိုက်လို့ကမော်ရီဆွတ်ထွေဦးစီးဘာသာရဆရာပမောခအဲလာဟန်ရီကအခုလိုမြင်ပါတယ
် Everyone in New Zealand has the same rights now what Maori are seeking is redress
အခွင့်အရေးတစ်ခုရှိပါတယ်ဌာနေမော်ရီလူမျိုးတွေကအတိတ်ကအစိုးရလုံဆောင်ချက်တွေအတွက်ပြန်ပြီးတော့ပြုပြင်ဖို့အလိုရှိကြတာပါကျမတို့ကအခွင့်အရေးပေးဖို့တောင်းဆိုနေရမှာမဟုတ်ပါဘူး။ညီသိန်းတာ၊စီးဆွဖက်တာ၊တရားဝင်သိမ်းပိုက်တာ၊စရဲ19နဲ့20ရာစုတုန်းကဖြစ်ခဲ့တာတွေကိုအတိအမှတ်ပြဖို့တောင်းဆိုတာဖြစ်ပါတယ်
။မော်ရီလူငယ်လွတ်တော်အမဟာနာရိုဟီတီအတွက်တော့နယူးဇီလန်ဟာအိုတေရိုးဝါနိုင်ငံပဲဖြစ်ပါတယ်။မော်ရီလူမျိုးတွေဟာကိုယ်ထီးကိုထားနဲ့နေနေကြတဲ့လူမျိုးတွေဖြစ်တာကိုဆန္ဒပြပွဲမှာအခုလိုပြောသွားပါတယ
်။
ဟုတ်တယ်ဟိုကနေရင်တိုင်းရင်းသားတွေအနေနဲ့ကျမတို့ရဲ့အခွင့်အရေးနဲ့ချုပ်ချာအာဏာကိုထိပါဖို့ဘယ်သူကမှကျမတို့ခွင့်မပြုပါဘူးကျမတို့ကကိုတီကိုနဲ့ချုပ်ချာအာဏာရှိတဲ့သူတွေပါကပိုင်းကကျမတို့ကိုကြည်နေပါတယ
်ဝိုင်တောက်ကြီးစာချုပ်ကမော်ရီဘာသာစကားအင်္ဂလိပ်ဘာသာစကားနှစ်မျိုးနဲ့ရှိနေပြီးအတိတ်ပဲကကွဲပြားနေတာကိုဒေါက်တာချန်ထူးကအခုလိုရှင်းပြပါတယ
်ဘူလာစာချုပ်ကငကိုရဲကကျွန်တော်တို့ကဘာသာစကားနှစ်ခုနဲ့လုပ်ခဲ့တယ်အဲတခုကတော့မူရင်းဘာသာစကားကတော့မော်ရီဘာသာစကားနဲ့လုပ်ခဲ့တယ်နောက်တခုကတော့ဒီ English version နဲ့သူတို့လုပ်ခဲ့တယ်ပေါ့ဒီ version တစ်ခုနဲ့ထုတ်ခဲ့တဲ့ကောင်မဟုတ်မူလပထမကလေးကဟိုပဲဘာသာပြန်နေပွက်လက်ချက်တွေကရှိခဲ့တယ်ဥမာအဲ့ထက်ရဥမာတခုထုတ်ပြောရမယ်ဆိုရင်မော်ရီလူမျိုးတွေသူတို့ယူဆတာကတော့သူတို့ရဲ့အချုပ်ချာအာဏာကသူတို့ပဲပိုင်တယ်ဒါပေမဲ့လူပြူတွေကိုတော့သူတို့ဒီ Crown ကအုပ်ချုပ်မယ်ဆိုတဲ့သဘောမျိုးသူတို့ကနားလည်ထားကြတယ်တကယ်တမ်း English version မှာဘာသာပြန်တဲ့ခါကျတော့ဒီနိုင်ငံရဲ့အချုပ်အခြာအာဏာကိုသူတို့ဘီရင်ကနေဘီရင်မသူတို့ရဲ့ front ကနေပြီးတော့ပိုင်ဆိုင်တယ်လို့သူတို့ကပြန်ဆိုထားတယ်ပေါ့အဲ့လူကနေသူတို့ကဒီစာချုပ်ကသဘောတဘာဝတွေအများကြီးရွဲခွဲကြတယ်အဲ့ထဲမှာချိုးရလို့ဒီချုပ်အခြာအာဏာကိုပူတွဲအုပ်ချုပ်မယ်ကို governance ပုံစံမျိုးပေါ့ပူတွဲအုပ်ချုပ်မယ်ဆိုတဲ့အဓိပ္ပာယ်ဖွင့်သူချက်တွေရှိတယ်အဲ့ထဲမှာမဟုတ်ချိုးရရဲ့အစိုးရကိုယ်တိုင်ဆုံးဖြတ်လို့မရဘဲနဲ့သူရဲ့ဒီ New Zealand Maori မျိုးတွေရဲ့ New Zealand နိုင်ငံရဲ့တဘာဝပြန်စားတာတွေကိုစီမံခန့်ခွဲတဲ့နေရာမှာကြတော့ဒီမော်ရီမျိုးတွေရဲ့ဆုံးဖြတ်ချက်ပါရမယ်ဆိုတဲ့ကထမ်းချက်တွေရှိတယ်ပေါ့အခုကိစ္စမှာတော့အဲ့ဒီဟာတွေအလားတွေကမော်ရီလူမျိုးတွေကိုအခွင့်အတူပေးရရောက်တယ်လို့အဲဒီဆိုတဲ့တဲ့ပုဂ္ဂိုလ်ကယူဆတာဒါကြောင့်မလို့ဒီလိုအစဉ်တင်နေတယ်လို့သူကတော့ပြောတယ်ဗ
ျလီဘာပါတီအမတ်ကတော့ဥပဒေချတင်တဲ့နေ့မှာပဲလွတ်တော်မဒေးဗစ်ဆေဘို
စပီကာရှိုင်းရှိုင်းရှိုင်
းဥက္ကရာကြီးခင်ဗျာမစ္စတာဒေးဗစ်ဆေမိုဟာအလွန်ကိုရှက်စရာတနာစရာပါစာချုပ်မူများဥပဒေကြမ်းကိုတင်သွင်းပြီးဒီတိုင်းပြည်ပေါ်မှာကုလလုပ်ဖို့ကြိုးစားတာရှက်စရာပါပဲ
နှစ်ပေါင်းများစွာရှိခဲ့တဲ့ပြဿနာပေါ်နယူးဇီလန်ငွေကြီးချုပ်ကတော့အခုလိုမြင်ပါတယ
် For our position and why we don't support it is very clear
ကျွန်တော်တို့ရဲ့ယက်တီကြံဘာကြောင့်ဒါကိုမထောက်ခံတယ်လဲဆိုတာအလွန်ကိုရိုးရှင်းပါတယ်။နှစ်ပေါင်း184နှစ်လုံးဒါကိုညှိနှိုင်းငင်းခုန်ဆွေးနွေးခဲ့ကြတာပါ။ကလောင်တစ်ချက်နဲ့ဒါရီအားလုံးကိုရှင်းနိုင်လိမ့်မယ်လို့ခင်ဗျားယူဆရင်အတော့ကိုရိုးရှင်းလုံးရကြပါတယ်။ကျွန်တော်တို့ချင်းကပ်ပုံကတော့ကိစ္စတစ်ခုချင်းဖြေရှင်းဖို့ပါပဲ။ကိစ္စတစ်ခုချင်းမှာလူတွေအများကြီးနဲ့အမြင်အများကြီးရှိပါတယ်။ကိစ္စတစ်ခုချင်းကင်တွယ်ဖြေရှင်းပါတယ်။ဆက်ပြီးဒီအတိုင်းလုပ်ပါမယ်။ဒါရီထက်ပိုလို့အရေးကြီးတာကတော့ပိုကောင်းတဲ့ရလက်ရအောင်မော်ရီလူမျိုးတွေနဲ့အလုပ်လုပ်ဖို့ပဲဖြစ်ပါတယ
်။နိုင်ငံတိုင်းမှာကိုလိုနီသပိုင်းကြောင်းနဲ့ဆက်နေတဲ့ပြဿနာတွေရှိတတ်ကြစမြဲပါ။နယူးဇီလန်လူအဖွဲ့အစည်းအတွင်းမှာတော့အတိတ်အကျွေးနဲ့ပတ်သက်လို့ဌာနရင်းလူမျိုးတွေနဲ့နောက်မှရောက်လာကြတဲ့အနောက်တိုင်းသားတွေကြားသဟဇာတာဖြစ်ဖို့ရုန်းကန်နေကြရဆဲဖြစ်ပါတယ်။ကျွန်တော်တို့ပေါင်းသားမှာ
ထာနေတိုင်းသားအခွင့်အရေးကြောင်းဥတ္တမောင်တန်ပြပြပေးခဲ့တာပါမကြာခင်နောက်ပတ်စဉ်ခဏလေးဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားဥရယာသည်နဲ့သတင်းတွေတဲကသုတအစီအစဉ်တွေဆက်တိုက်လာဖို့ရှိသေးတာမျိုးဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်
VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေနိုဝင်ဘာလ30ရက်စနေညပိုင်း Radio Season 2ကိုည7နာရီအထိရုပ်တံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ19.25 32နဲ့လိုင်းလက်မီတာ190ကနေနားဆင်နိုင်တာအပြင်VOA ရဲ့ website facebook နဲ့ youtube တို့ကနေလည်းတစ်ချိန်လေးထုတ်လွှင့်ခြင်းတွေဆက်ပြီးတော့တရားရနာစင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းတိုင်းဝက်ခံပါလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီပါဥရရာစီနဲ့သတင်းတွေတက်ကတူတအစီအစဉ်တွေမလာခင်အခုအရှနိုင်ငံရဲ့အစီအစဉ်ပါ။တိုင်ဝမ်သမ္မတအမေရိကန်မှာခိတ္တဝန်သားမှာကိုတရုတ်ကန့်ကွက်တာတရုတ်ရုရှားနဲ့အမေရိကန်စစ်ရေးအပြိုင်ကင်းလှည့်တာအပါအဝင်ကိုပြောထားပါတယ်။တိုင်ဝမ်သမ္မတလိုက်ချင်းတေအမေရိကန်ပြည်တော်စုမှာခိတ္တဝန်ရောက်ရနာမဲ့ကိစ္စတရုတ်ကအပြင်းထန်ကန့်ကွက်ပါတယ်အမေရိကန်ကင်းထောက်လေရင်တိုင်ဝမ်ရေလက်ကြားပြန်သန်းပြီးနောက်တရုတ်ရုရှားစစ်လေရင်တွေလည်းဂျပန်ပင်လယ်တွေကင်းလှည့်ခဲ့ပါတယ်အစ္စရေးနဲ့ဟစ်ဘိုလာကြားအပြစ်ရဖို့သဘောတူလိုက်တဲ့အတွက်အိုးအိမ်ဆွန့်ခွာရသူတွေပြန်လာနေကြပါတယ်ကိုစော်မှုကျော်ပြောပြပေးပါအောင်ခင်ဗျာ
ထိုင်ဝမ်သမ္မတလိုက်ချင်တေရဲ့ဒီကနေ့စနေနေ့မှာစတင်လိုက်တဲ့ Pacific ကျွန်းနိုင်ငံများခီးစဉ်အတွင်းအမေရိကန်ပြည်ထောင်စု Hawaii ကျွန်းနဲ့အမေရိကန်ပိုင်နဲ့ Guam ကျွန်းတွေကိုဝင်ရောက်ရနာမှာဖြစ်ပါတယ်။ထိုင်ဝမ်နဲ့တရားဝင်တန်တမန်ဆက်ဆံရေးရှိတဲ့နိုင်ငံ12နိုင်ငံတွေက Marshall Island, Tuvalu, Palau စတဲ့နိုင်ငံတွေကိုသွားရောက်မှာဖြစ်ပါတယ်။သမ္မတလိုက်ချင်တေဟာ Hawaii မှာနှစ်ညအိပ်ရနာမှာဖြစ်ပြီး Guam ကျွန်းမှာတစ်ညအိပ်ရနာမှာဖြစ်ပါတယ်။လိုက်ချင်တေဟာပြီးခဲ့တဲ့မေလကသမရဖြစ်လာပြီးနောက်ပထမဆုံးအချိန်တရားဝင်တန်တပန်ဆက်ဆံရေးရှိတဲ့နိုင်ငံတွေကိုလှည့်လည်တဲ့ခရီးစဉ်ဖြစ်သလိုပထမဆုံးအချိန်အမေရိကန်ပြည်ထောင်စုနယ်နိမိတ်အတွင်းရနာတာလည်းဖြစ်ပါတယ်။ထိုင်ဝမ်ကိုနိုင်ငံတစ်နိုင်ငံအဖြစ်အတိမတ်ပြုဆက်ဆံတဲ့ပါရာဂွေးနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးကတော့နိုဗ ెంబ ာလ29ရက်နေ့တောက်ကြနေမှာပဲထိုင်ဝမ်နိုင်ငံကိုရောက်ရှိပြီးသမရလိုင်နဲ့တွေ့ဆုံခဲ့ပါတယ်။သမရလိုက်ချင်တေအမေရိကန်ပြည်ထောင်စုနယ်မြေအတွင်းဝင်ရောက်ရနာတာကိုတရုတ်ကတော့အပြင်းအထန်ကန့်ကွက်ပါတယ်။နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကနိုဗ ెంబర్ 29ရက်နေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
။美方想要维护台海和平，关键要认清赖清德和民进党当局的台独本性，慎之又慎。
အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်ဝမ်ရေလက်ကြားငြိမ်းချမ်းရေးကိုလိုလားတယ်ဆိုရင်ထိုင်ဝမ်သမ္မတလိုက်ချင်တေးနဲ့သူ့ရဲ့တိုးတက်သောဒီမိုကရက်ပါတီ DPP ရဲ့ထိုင်ဝမ်လွတ်လပ်ရေးနဲ့ဆိုင်တဲ့သဘောထားကိုသတိပြုဖို့လိုပါတယ်။ထိုင်ဝမ်အရေးကိုလည်းသတိကြီးကြီးထားကင်တွယ်ဖို့လိုပါတယ်။ဒါ့အပြင်ထိုင်ဝမ်လွတ်လပ်ရေးကြိုးပမ်းမှုကိုရှင်းရှင်းလင်းလင်းဆန့်ကျင်ဖို့ငြိမ်းချမ်းစွာပြန်လည်ပေါင်းစည်းရေးကိုအပြေထောက်ခံဖို့လိုပါတယ်။တရုတ်အနေနဲ့ထိုင်ဝမ်နဲ့အမေရိကန်ဘလို့တရားဝင်ဆက်ဆံရေးမျိုးကိုမဆိုဆန့်ကျင်ပါတယ်။ထိုင်ဝမ်အနာပိုင်ခေါင်းဆောင်တွေအမေရိကန်ပြည်ထောင်စုဘလို့အကြောင်းပြချက်မျိုးနဲ့မဆိုတွားရောက်တာကိုအခိုင်အမာဆန့်ကျင်ပါတယ်။
ထိုင်ဝမ်သမ္မတလိုင်ကတော့ဟာဝိုင်အီမှာရန်နာစဉ်ထိုင်ဝမ်ရဲ့မိဟောင်းဆွေဟောင်းတွေနဲ့တွေ့ဆုံဖို့ရှိသလိုကျွမ်းကျင်သူပညာရှင်တွေနဲ့လည်းတွေ့ဆုံဖို့ရှိတယ်လို့ထိုင်ဝမ်တာဝန်ရှိသူတွေကပြောဆိုထားပါတယ်။အခုလိုထိုင်ဝမ်သမ္မတရဲ့ခီးစဉ်ကြောင့်ထိုင်ဝမ်ကျွန်းအနီးတရုတ်ရဲ့စစ်အင်အားဖြန့်ချိန်ချောက်မှုတွေဖြစ်လာနိုင်တယ်လို့အကြေခတ်တွေကတွက်ချက်ထားပါတယ်။အခုလိုချိန်မှာပဲတရုတ်နဲ့ရုရှားပူးတွဲပြီးဂျပန်ပင်လယ်ပြင်ပေါ်မှာတောက်ကြနေကလေကြောင်းကင်းလက်ခဲ့တယ်လို့တရုတ်ဘက်ကထုတ်ပေါ်ပြောဆိုပါတယ်။ကင်းလက်ရောင်မှာတရုတ်ဂျက်တိုက်လေယာဉ်တွေရုရှားဘုံးကျဲလေယာဉ်တွေပါဝင်ခဲ့ပြီးပြီးခဲ့တဲ့နိုဗ ెంబర్ 25ရက်နေ့ကတော့အမေရိကန်ရေတပ်ကင်းတောက်လေယာဉ်တစ်စင်းထိုင်ဝမ်ရေလက်ကြားမှာပြန်တန်းခဲ့တဲ့အတွက်တရုတ်ကကန့်ကွက်ခဲ့ပါသေးတယ်။ထိုင်ဝမ်အရေးနဲ့ပတ်သက်ပြီးတရုတ်ဟာလက်တုံ့ပြန်တဲ့အနေနဲ့ဂျပန်ဘက်ကိုပါလှည့်လာနေတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်တွေတုန်းကတော့ထိုင်ဝမ်အရေးပေါ်ဖြစ်လာခဲ့ရင်ကာကွယ်ဖို့အမေရိကန်ကမစ်ဆိုင်းဒုံးတပ်ဖွဲ့တွေဂျပန်နဲ့ဖိလစ်ပိုင်မှာခြားထားဖို့စီစဉ်နေတယ်ဆိုတာကိုတရုတ်နဲ့ရုရှားကအပြင်းအထန်ကန့်ကွက်ပါတယ်ရုရှားကလည်းဂျပန်မှာမစ်ဆိုင်းတွေခြားထားမယ်ဆိုရင်ရုရှားရဲ့လုံခြုံရေးကိုချိန်ကျောက်တာဖြစ်တဲ့အတွက်လက်တုံ့ပြန်မယ်လို့ပြောဆိုထားပါတယ်အခုလိုအချိန်မှာပဲစစ်ပွဲတွေပြင်းထန်နေတဲ့အစ္စရေးနဲ့လေဘနွန်အခြေစိုက်ဟစ်ဘိုလာတို့အကြားအဖြစ်ခတ်ရစရေးသဘောတူညီချက်ကိုနိုဗ ెంబర్ 28ရက်နေ့ဗုဒ္ဓဟူးနေ့မှာလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။အမေရိကန်နဲ့ပြင်သစ်ဂျာဝင်ညှိနှိုင်းပေးခဲ့မှုနဲ့သဘောတူညီမှုရရှိခဲ့တဲ့အပြစ်အခက်ရစဲရေးမှာနှစ်ဖက်တပ်တွေနေဆက်အနီးကနေစုခွာဖို့အပါအဝင်အဓိကအချက်73ချက်ပါဝင်ပါတယ်။ရေရှည်တည်တတ်နိုင်မဲ့အပြစ်အခက်ရစဲရေးလို့မျှော်လင့်ထားပေမဲ့တစ်ဖက်ဖက်ကသတ်မှတ်ချက်ကိုချိုးဖောက်ရင် ပြန်တိုက်ဖို့လည်းအသင့်ရှိနေပါတယ်စစ်စင်ရေးတွေပြုလုပ်နေတဲ့ Israel မြောက်ပိုင်းစစ်ဒေသအကြီးအကဲဗိုလ်ချုပ် MG Oregon ရဲ့ November 29ရက်နေ့တောက်ကြနေ့ကထုတ်ပြန်တဲ့ဗီဒီယိုထဲမှာအခုလိုပြောဆိုထားပါတယ
် Tafkid shelanu wa la afshir ze wa la khof ze anahu na khof ze btsura agressivit shebtnaim shekabanu ze ma shene
ကျွန်တော်တို့အနေနဲ့အခုချိန်မှာအပြစ်ခတ်ရစေးခိုင်မာလောင်လွတ်ဖို့ပါဒါပေမဲ့ Hezbollah တွေအနေနဲ့အမှားတစ်ခုပြုလုပ်ခဲ့မယ်ဆိုရင်တော့အကြီးအကျယ်ပြဿနာတက်မှာပါပဲကျွန်တော်တို့ကထိုးစစ်တွေပြန်ဆဖို့နဲ့တိုက်ပွဲဝင်ဖို့ကိုလည်းအသင့်ပြင်ထားပါတယ
်အပြစ်ကရစေးရေးပြီးနောက်တနေ့မှာပဲ Israel ကလေကြောင်းကနေတိုက်ခိုက်ခဲ့ပါသေးတယ်အပြစ်ကရစေးရေးသဘောတူလိုက်ပြီးဖြစ်တဲ့အတွက် Israel ရဲ့လေကြောင်းတိုက်ခိုက်မှုနဲ့ထိုးစစ်တွေအတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရတဲ့စစ်ပီးဒုက္ခသည်တချို့ကတော့မုတ်ထူးနေတွေကစတင်ပြီးနေရပ်ပြန်လာနေကြပါတယ်တချို့လည်းအိုးအိမ်ကျန်ရှိနေသေးပေမဲ့တချို့ကတော့လုံးဝပျက်စီးသွားပါတယ်စီးရီးယားနိုင်ငံတွေကိုပြေးဝင်သွားတဲ့သူတွေလည်းထောင်ထဲချီပြန်လာနေကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကစတင်ခဲ့တဲ့ Israel ထိုးစစ်အတွင်း Lebanon 3,800 လောက်သေဆုံးခဲ့တယ်လို့ Lebanon ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။တိုင်ဝမ်သမ္မတအမေရိကန်မှာခေတ္တဝန်ထမ်းမှာကိုတရုတ်ကန့်ကွက်တာနဲ့တရုတ်ရုရှားအမေရိကန်တို့စီးရီးအပြိုင်ကင်းလှည့်တာပေါ့ဝင်ကိုကိုစော်မှုကျော်အာရှနိုင်ငံရေးအစီအစဉ်မှာပြောပြခဲ့တာပါအခုတော့လေယာစိုက်ပျိုးရေးသတင်းမှာဆန်စပါးတူလောင်ယုံမှတ်ပုံတင်ဖို့အမိန့်ထုတ်တာအပါအဝင်ကိုပြောထားပါတယ်ဆန်စပါးတူလောင်ယုံမှတ်ပုံတင်ဖို့အမိန့်ထုတ်တာနဲ့စောင်းစီလက်ကားရည်ညွှန်းစေးတတ်မှတ်ထားပေမဲ့အပြင်ပေါက်စေးနှစ်ဆစံချိန်တင်မြင့်တက်နေတာအပါအဝင်ကိုပြောထားပါတယ်ဒါအပြင်ဒီတစ်ပတ်လေယာထွက်ကုန်သိနှံစင်းတို့အတက်ကြကရောဘယ်လိုရှိပါလဲဖာမာတိုင်းစ်မီဒီယာအဖွဲ့ပြောပြပေးပါဦးခင်ဗျာ
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်မြွေချစ်သူများရှင်လင်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဉ်စိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စံတန်ချိန်25တန်းစပါးတင်2500ကျော်နဲ့အထက်တူလောင်သူတွေအနေနဲ့တူလောင်ရုံအတွက်မှတ်ပုံတင်ရမယ်ဆိုတဲ့သတင်းနဲ့စကြပါတယ်တူလောင်ရုံမှတ်ပုံတင်ခြင်းကိုအခုနှစ်ဒီဇင်ဘာလအတွင်းအပြစ်သက်ဆောင်ရွက်ရမှာဖြစ်ပြီးအကယ်၍သတ်မှတ်ကာလအတွင်းမှတ်ပုံတင်မပြုလုပ်သူတွေကိုပထမချိန်စာဖြင့်တတိပေးပြီးနောက်လုပ်ငန်းလိုင်စဉ်မှတ်ပုံတင်လက်မှတ်အပါအဝင်လောက်ကင်ခွင့်တွေကိုယာယီပိတ်သိမ်းသွားမှာဖြစ်တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်စီပါကူတန်းဝန်ကြီးဌာနကတော့ပြည်တွင်းစံသဘာဖူလုံရေးပြပကိုစနစ်တကျတင်ပို့နိုင်ရေးစံသဘာဈေးကွက်နဲ့ဈေးနှုန်းတည်ငြိမ်မှန်ကန်စေရေးစံသဘာတူလောင်မှုအခြေအနေကိုစည်ရင်းပြုစုနိုင်ရေးတို့အပါအဝင်တူလောင်ရုံလက်မှတ်ကိုအခြေပြုတဲ့ငွေကြေးထောက်ပံ့မှုစနစ်ကိုဖော်ဆောင်နိုင်ရေးအတွက်အခုလိုတက်မှတ်လိုက်တာဖြစ်တယ်လို့ရန်ကုန်မြို့ကစံသဘာလုပ်ငန်းရှင်တဦးကပြောပါရယ်စံသဘာတူလောင်ရုံမှတ်ပုံတင်ခြင်းကို2023ခုနှစ်နိုဝင်ဘာလ3ရက်ကစလို့အွန်လိုင်းကနေမှတ်ပုံတင်နိုင်ကြောင်းအတည်ပြုခဲ့တာဖြစ်ပြီးလက်ရှိမှာစီးရင်ပေးသွင်းလာတဲ့စံစဘာတူလောင်ယုံပေါင်း900ကျော်ထိရှိတယ်လို့ပြောဆိုထားပါဗ
ျ။စောင်းစီဒိဗိတာကို14000ကျပ်လောက်ထိစံချိန်တင်မြင့်တက်နေပါဗျ။စောင်းတုံးစီတင်တွင်တူလောင်ခဲ့ပြုခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကနိုဝင်ဘာလ26ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့ထိရန်ကုန်အခြေခံလက်ကာရည်ညွှန်းစည်းနေနဲ့စောင်းစီဒိဗိတာကို9280ကျပ်နဲ့ရောင်းချဖို့တက်မှတ်ထားပြီးမယ်။ပြန်ပါဈေးကွက်မှာတော့ထောက်ဝက်လောက်ထိဈေးမြင့်တက်နေတာပဲဖြစ်ပါလေ။ပြီးခဲ့တဲ့နိုဝင်ဘာလဆန်ပိုင်းကပြင်တွင်းဈေးကွက်မှာတော့စောင်းစီဒိဗိတာကို6320ကျပ်လောက်တာပေါင်ဈေးရှိခဲ့ပြီးနိုဝင်ဘာလ29ရက်နေ့မှာတော့ဒိဗိတာကို14000ကျပ်လောက်ထိစံချိန်တင်မြင့်တက်လာတာဖြစ်တယ်လို့စောင်းသုံးသူတွေနဲ့စီလက်လူလက်ကရောင်းချသူတွေကပြောပါလေ။ဈေးကွက်ထဲမှာမြေပဲစီစစ်စစ်ကဒိဗိတာကို15,500 ကျပ်လောက်ပေါင်စည်းရှိနေပြီးထိုင်းဘင်းကနေဝင်ရောက်လာတဲ့ပစွန်နကောင်စီကတလီတာ12ဘူဘတစ်ဖာကို15,300ကျပ်နဲ့ပဲပီဆက်စီကတလီတာကို18,000ကျပ်လောက်ပေါင်စည်းရှိနေပြီးအရင်ကထက်1,000ကျပ်လောက်ဈေးမြင့်တက်လာတယ်လို့ဆိုပါတယ်စောင်းတုံးစီကြီးကြပ်ရေးကော်မတီကရန်ကုန်တိုင်းဒေသကြီးတွင်မှာတော့အိမ်တိုင်းရောက်ဖြည့်ဖြူရောင်းချပေးနေပြီးဈေးကစားရည်ရွယ်ချက်ဖြင့်တူလောင်ရောင်းချနေသူတွေကိုတော့ဥပဒေအရအေးယူသွားမယ်လို့ထုတ်ပြန်ထားပြီးမဲ့ဈေးနှုန်းကွာဟာချက်တွေကညှိမာနေဆဲဖြစ်ပါတယ်
။က ကျောက်ကျသားစေဇရိုက်ကြဆင်းလာလို့ဝိမိသူတွေအရှုံးပေါ်နေပါတယ်အခုရပိုင်းတွင်ကြက်ရှံဖန်းစင်းနဲ့ကျောက်ဈေးတွေဇရိုက်ကြဆင်းလာတာကြောင့်အရှုံးပေါ်နေတယ်လို့ကျမွေးမြူရဲ့လုပ်ငန်းရှင်တွေကပြောပါတယ်မြန်မာနိုင်ငံမွေးမြူရဲ့လုပ်ငန်းအဖွဲ့ချုပ်ကကျောက်နဲ့ကျက်သားကိုတင်းတင်းနဲ့ဈေးနှုန်းနဲ့ဝယ်ယူစားသုံးနိုင်ဖို့အတွက်ပြီးခဲ့တဲ့နိုဝင်ဘာ23ရက်ကစလို့ရန်ကုန်တိုင်းဒေသကြီးဈေးတချို့မှာထိုက်ရိုက်ရောင်းချတဲ့အစီအစဉ်စတင်လိုက်တာကြောင့်ဈေးတွေထိုးကျသွားတာလို့ဆိုပါတယ်အခုနိုဝင်ဘာပထမအပတ်ကလက်ကားဈေးကျောက်တပိတ်သားကို1650ကျပ်အသားထုတ်ကျပ်တပိတ်သားကို14000ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာလ28ရက်နေ့မှာတော့ကျောက်တပိတ်သားကို9850ကျပ်အသားထုတ်ကျပ်တပိတ်သားကို12200ကျပ်ထိကျဆင်းလာတာဖြစ်ပါတယ
်သူတို့လည်းမြောက်ကဒီရပိုင်းလူမာရကဈေးကထိုးကျသွားတာလေဒီလိုမလဲဒီအသားထုတ်သမားတွေရောသူသမားတွေရောပေါ့ကျွန်တော်တို့ခြံထုတ်ရကမှာဈေးကျတာတော့ကံမကောင်းပါဘူးဗျာပြီးတော့ဒီအတားဈေးကြပေမဲ့အစာဈေးတို့ဈေးဈေးတွေကဒီမကြောင်ဘူးဟိုကျွန်တော်တို့ခုမွေးတဲ့တပုံးမှာအစာဈေးကလက်ကျင်တက်သွားတယ်ကဈေးကြီးက3000ကျင်ရင်းထားတာဆိုတော့လေဟိုပြီးတော့ဒီအစိုးရအဖွဲ့ကြီးတွေကလည်းပြည်နယ်နဲ့ဈေးနဲ့ရောက်အောင်ပါလို့တယ်ညာလို့တယ်စတဲ့ကြတာဗန်းပြပြီးပြောနေကြတာပေါ့ဗျာတကယ်မွေးတဲ့သူတွေတော့ကတော့ထင်မနေတာဘူးပြီးတော့ပြည်သားစုတွေညတ်တော့အောင်လဲဟိုအရင်လုပ်ပြရမှာပေါ့ဗျာအခုကမွေးတဲ့အတော်ထိတ်ကြုံတယ်ဗျာဒီနေ့မှာကအခုလိုဈေးမကျခင်လည်းကဘူးသေအားစုအရင်ကြီးတာနဲ့ပြီးတော့ဒီမဲ့အမြတ်မတိုက်လို့ဟိုနားမဲ့လုံငန်းတွေပေါ့နော်အဲလုံငန်းနားထားတွေတော့ရှိတယ
်ကစက်သားစင်းနဲ့ကြက်ဥစင်းနှုံးတွေကြာဆင်းလာပေမဲ့စက်သားပေါက်စင်းနဲ့အစာစင်းနှုံးတွေကတော့အစမတန်မြင့်တက်မှုနဲ့ကြုံတွေ့နေရတဲ့အတွက်မွေးမြူသူတွေအရှုံးပေါ်နေတာပါပြီးခဲ့တဲ့2023ခုနှစ်က CB ကြက်အစာစင်းနှုံးအနေနဲ့အမျိုးအစားလိုက်50 kg တိတ်ကို6,900ကနေ9,500ကျပ်လောက်ထိသာပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တအိတ်ကို9,400ကနေ13,500ကျပ်လောက်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်။2023ခုနှစ်ကကျပ်သားပေါက်တစ်ကောင်ကို800ကနေ1,200ကျပ်လောက်သာပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တစ်ကောင်ကို2,000ကနေ2,600ကျပ်လောက်ထိပေါက်ဈေးတွေဖြစ်ပေါ်နေပါတယ်။စတကအနာသိမ့်ပြီးနောက်ပိုင်းပြည်ပကနေကျပ်စာတင်သွင်းရမှာအခက်အခဲတွေရှိနေတာကြောင့်ပြည်တွင်းမှာပါဈေးနှုန်းကအဆမတန်မြင့်တက်လာပြီးကုန်ပစ္စည်းပြက်လက်မှုတွေပါဖြစ်ပေါ်လာလို့ကြက်မွေးမြူရဲ့ခြံတွေရနာရတဲ့အခြေအနေတွေလည်းရှိနေပါတယ်
။အဓိကတော့ကုန်ဈေးနှုန်းတွေညင်ပေါ့ကုန်ဈေးနှုန်းတွေညင်တော့ဒီထုတ်လုပ်တဲ့ကုန်ကြမ်းဈေးတွေလည်းညင်ပေါ့လို့တော့မှန်တယ်။ဥပမာအစာဈေးသေးဖို့ပါလေဟဲ့လို့ကျန်းမာရေးကုန်ကြမ်းဈေးတွေညင်ရတော့ဒီထုတ်လုပ်တဲ့ကုန်ကြမ်းဈေးတွေတော့မှန်တယ်ပေါ့။မဟုတ်ရင်တော့ဈေးရတော့မွေးတဲ့တော်တော်လေးလာကြတဲ့နဲ့ကြာလိုက်ပြီးတချို့နေရာဈေးကြီးပြီးတချို့နေရာကျတော့ဈေးနဲ့အဲ့လိုပဲဖြစ်နေလိမ့်မယ်လို့ယူဆတယ်ကွာ။ဒါကြီးကအခက်အခဲရှိတယ်ဒီမှာအေး။ဟိုကဘယ်လိုဝေဂျင်နိုင်ဝယ်လို့လွယ်တာဟိုကအလုံးလုံးတော့မရှိကြတာပေါ့။အစေးဘာညာဝင်ရတဲ့ဟာတွေကလုံးကလည်းဘာမှပြရထွက်တာလည်းဘယ်လိုကြောင်းနဲတယ်လေ။နိုင်ငံခြားကနေတွန်းလာတာများတယ်ဆိုတော့အဲ့လိုမျိုးလုံးလုံးတော့မရှိဘူး။အဲ့ကြောင့်လုံးလုံးတော့မရတော့ဝယ်ရတာလည်းခက်နေတယ်။နာရတဲ့လူတွေနားကုန်ကြရင်ဟုတ်တယ်ရှိတယ
်ကြက်အစာဈေးနှုန်းဈေးဝါနဲ့ကြက်သားပေါက်ဈေးနှုန်းတွေကအရင်ကတည်းကသုံးစားလောက်မြင့်တက်လာတာကြောင့်အာနာသိမ့်ပြီးနောက်ပိုင်းမှာကြက်မွေးမြူရဲ့လောက်ကိုင်းသူ60ရာခိုင်နှုန်းလောက်ရော့ကျသွားတယ်လို့ဝေးမြူရဲ့လုပ်ငန်းရှင်တွေကပြောဆိုထားပါတယ
်အခုဆက်ပြီးနိုဝင်ဘာလ19ရက်နေ့ကနေ26ရက်နေ့ထိဈေးကွက်အတွင်းတည်ကြနေပြီဖြစ်သွားတယ်လေယာထွက်ကုန်တည်နေဇင်းတွေကိုပြောပြပေးချင်ပါသေးတယ်။စပူချောင်းတည်နေရီထဲမှာစစ်သူနေတဲ့အာလူဈေးပြန်ကျဆင်းနေပြီးစစ်တပြူကတော့ပြည့်စီရှာပါလို့ဈေးပြန်တက်လာပါသေးတယ်။စိတ်ပြူပါဝင်နေရီထအစုံမစစ်သူတွေကဈေးဝက်တွေအများပြားဝင်ရောက်လာလို့စစ်သူနေဈေးပြန်ကျဆင်းလာတယ်လို့ကုန်သည်တွေကပြောပါသေးတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကစိတ်ဖြူနဲ့မြင်းချန်ဒေတာထွက်ချက်တူနီကတပိတ်တာကိုအရွယ်ဆောင်လိုက်2500ကနေ4300ချက်ချာပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာလ26ရက်နေ့မှာတော့တပိတ်တာကို2000ကနေ4000ချက်ချာထိပြန်ကျဆင်းသွားတာကိုတွေ့ရပါတယ
်ချက်တွန်ဖြူကတော့ဈေးကွက်ထဲအဝင်နှဲသွားတဲ့အတွက်အရင်ကတည်းကဈေးပိုမြင့်လာပါတယ်ရန်ကုန်ပြည်ထောင်ဈေးကွက်မှာပြီးခဲ့တဲ့နိုဝင်ဘာ13ရက်ကရှမ်းချက်တွန်ဖြူအောင်ပန်းထူးတပိတ်တာကို13,000ကနေ16,000ကျပ်ထိပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာ26ရက်နေ့မှာတော့တပိတ်တာကို12,000ကနေ15,500ကျပ်ထိကျဆင်းသွားတာကိုတွေ့ရပါတယ်။တပတ်အတွင်းတပိတ်တာကို1,000ကျပ်ဝန်းကျင်ဈေးကျဆင်းသွားတာဖြစ်ပါတယ်။
ဈ ေဝတ်ထဲကိုယူရီးယားအလူတွေဝင်ရောက်လာတာကြောင့်တောက်အလူစီအနှဲငယ်ပြန်ကျဆင်းလာပါလေ။ရန်ကုန်မြို့နယ်ကုန်စည်တိုင်းမှာပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကတောက်အလူကတပိတ်တာကို9500ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာလ26ရက်နေ့မှာတော့တပိတ်တာကို9000ကျပ်လောက်ထိကျဆင်းသွားတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်စင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
ဆန်စပါတူလောင်ယုံတွေမှတ်ပုံတင်ဖို့အမိန့်ထုတ်လိုက်တာနဲ့စောင်းစီသတ်မှတ်စည်းထက်တကက်ဈေးကွက်မှာနှစ်ဆအထိစံချိန်တင်မြင့်တက်နေတာပါဝင်ကို Farmer Times Media အဖွဲ့ပြောပြခဲ့တာပါအခုတော့ဥရရာသီနဲ့အနာဂတ်အစီအစဉ်မှာပြည်သူ့ကျန်းမာရေးကိုချိန်ချောက်လာနေတဲ့ဥရရာသီပြောင်းလဲမှုအကြောင်းကိုပြောထားပါတယ်ဥရရာသီပြောင်းလဲမှုဟာလူကျန်းမာရေးကိုထိခိုက်လာတဲ့အဆင့်အထိစံချိန်တင်ရောက်ရှိလာတယ်လို့ကျန်းမာရေးဂျာနယ် The Lancet အဖွဲ့ကကမ္ဘာထိပ်တန်းပညာရှင်120ကျော်တို့ပြုစုထားတဲ့အစီရင်ခံစာအသစ်မှာဖော်ပြလိုက်ပါတယ်အပူတန်းချောင်းမိုးကောင်ရေရှာတာရေကြီးရေရှမ်းတာကနေအငတ်ဘေးဆိုင်တဲ့အထီတောင်ရောက်လာနေပြီလို့လည်းဒီအစီရင်ခံစာမှာထောက်ပြထားပါတယ်ဥရုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ပြောပြပေးပါအောင်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာပြည်ခရဲ့နေရသည့်အတွင်းနေ့အပူချိန်ပြင်းထန်လို့တဲ့အတွက်ဆေးရုံရောက်လာသူထောင်နဲ့ချီရှိပြီးလူဦးရေထူထပ်လွန်တဲ့မြို့တော်ကရာချီမှာတော့လူအတော်များများမူးမေလဲကြပြီးတော့တချို့လဲနောက်ဆုံးအသက်ပါပါသွားရတယ်လို့ဒေတာရင်သတင်းတွေကပြောပါတယ်။တချို့ပြည်နယ်တွေမှာဆိုရင်တော့နေ့အပူချိန်က48ဒီဂရီဆဲလ်ဆီယပ်အထိရောက်ရှိခဲ့တာပါ။ကမ္ဘာအပူချိန်တွေဖြန်းများမြင့်တက်လာတဲ့နှုန်းထက်ပါကစ္စတန်နိုင်ငံမှာပိုးပြီးတော့မြန်ဆန်လာနေတာဖြစ်ပြီးလာမယ့်နှစ်ပေါင်း60အတွင်းအပူချိန်ဟာပြည်ခဲ့တဲ့အနည်း40လောက်ကအပူချိန်နဲ့3.9ဒီဂရီဆဲလ်ဆီယပ်အထိမြင့်တက်လာနိုင်ခြင်းရှိတယ်လို့လဲကမ္ဘာပိုင်ရဲ့ဥတုရာသီရေရာပညာရှင်တွေကပြောပါတယ်။ဒါဟာနောင်ကြုံကြရတော့မယ့်ရှေ့ပြေးလက္ခဏာတွေဖြစ်မယ်လို့လဲအော်တိုဘာလကုန်မှာထုတ်ပြန်ခဲ့တဲ့ The Lancet အစီရင်ခံစာမှာဖော်ပြပါတယ်။ Lancet အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါက်တာမာရီနာရိုမာနီလိုကအခုလိုပြောပါတယ
်။ With our data, with our evidence, what we're seeing is that climate change is a fundamental.
ကျမတို့ရထားတဲ့ data တွေနဲ့ကျမတို့တွေ့မြင်နေရတာတွေကိုကြည့်ရင်ဥရုရာသီပြောင်းလဲမှုဟာအခြေခံကျန်းမာရေးပြဿနာဖြစ်တယ်ဆိုတာအလွန်ထင်ရှားပါတယ်။ရာသီဥတုပြောင်းလဲလာတာကလူကျန်းမာရေးကိုထိခိုက်စေသလိုလူကျန်းမာရေးအတွက်ရေရိုရေရှည်ရင်ဆိုင်နေရတဲ့ချင်းချောက်မှုကြီးလည်းဖြစ်ပါတယ်
။အပူချိန်မြင့်တက်မှုနဲ့ဆက်ဆက်ပြီးတော့လူတွေသေဆုံးနေရတာပိုးပြီးတော့များလာနေတာဖြစ်တဲ့အတွက်အအေးတန်းကြောင့်သေဆုံးရတဲ့ပမာဏထက်ကျော်လွန်သွားနိုင်ခြင်းရှိနေပြီလို့လည်း Lancet နှစ်ပတ်လည်အစီအခံစာမှာဖော်ပြထားပါတယ်။2023ခုနှစ်ထဲမှာတော့ကျန်းမာရေးကိုထိခိုက်လောက်တဲ့အထိအပူချိန်မြင့်တက်ခဲ့တဲ့ရက်ပေါင်း50ကျော်အထိတိုးလာပါတယ်။အခုလိုပူပြင်းလို့တဲ့အတွက်လှုပ်သားအင်အားလည်းအတော်ထိခိုက်ရတယ်လို့ဒေါက်တာရိုမန်နီလိုကပြောပါတယ်။
We have reached record very concerning new levels in the latest year of data.To give you an example, we're seeing that the death of a very vulnerable age group is increasing.
ဥပမာပြောရရင်အပူချိန်မြင့်တက်မှုနဲ့ဆက်ဆက်ပြီးသေဆုံးရတဲ့သူတွေထဲမှာအသက်65နှစ်နဲ့အထက်လူဦးရေဟာ1990ပြည်လွန်နှစ်တွင်နောက်ပိုင်း169ရာခိုင်နှုန်းထိတိုးလာပါတယ်ပြင်းထန်လွန်းတဲ့အပူချိန်နဲ့ကျုံနေရတဲ့ဒေသတွေမှာတော့နေဘူးဆက်ကြတဲ့အလုထွက်လုံနိုင်တဲ့လူတွေလည်းနေသထက်နှဲလာပါတယ်အလုကျန်းသမားတွေရဲ့ကျန်းမာရေးလည်းအတော်ထိခိုက်လာတာပါအပူချိန်မြင့်တက်လာတဲ့အတွက်လုံသားအင်အားတွေရှာပလာတာကိုလည်းတွေ့ရပါတယ်နေအပူချိန်ပြင်းထန်လွန်းတဲ့အတွက်2023ခုနှစ်အတွင်းအလုတ်ချိန်နိုင်ပေါင်း512ဘီလီယံအထိဆုံးရှုံးခဲ့ရပါတယ်
။2022ခုနှစ်တုန်းကတော့အပူလိုင်းနဲ့မိုးခေါင်ရရှာမှုတွေပိုးပြီးတော့ဆိုးလာတဲ့အတွက်နိုင်ငံပေါင်း124နိုင်ငံတို့မှာအစာရေစာရှာပါမှုနဲ့ကြုံခဲ့တဲ့လူသန်းပေါင်းက150ကျော်အထိရှိခဲ့တာကိုလည်းအစိုးရကသာမှဖော်ပြထားပါတယ်။
We've seen the second highest year of drought in 2023 on record. Almost 50% of the global land area is now affected.
မိုးကောင်ရေရှားမှုဒုတိယစံချိန်တင်အဆိုးဆုံးရောက်ခဲ့တာလဲ2023ခုနှစ်ထဲမှာပါ။ကမ္ဘာ့ဂုဏ်မြင့်50ရာခိုင်နှုန်းလောက်မှာမိုးကောင်ရေရှားမှုအတော်ပြင်းထန်လာပါတယ်။ဒါကြောင့်လဲအာဖရိကဥချိုဒေသကဆိုမာလီယာနိုင်ငံလိုနေရာမျိုးမှာငတ်မို့ခေါင်းပါမှုနဲ့ကြုံလာရပါတယ်။တောင်အမေရိကတိုက်မှာလဲမိုးကောင်ရေရှားမှုဆူလွန်တဲ့အတွက်တီးနှံဆိုက်ခင်းတွေပျက်စီးကုန်ပါတယ်။မြေကျောင်းကိုအမိပြုပြီးကူးလူသွားလာကြတဲ့အမေဆုံတစ်တော်တွေကဌာနေတိုင်းရင်းသားတွေလည်းမြေရေခန့်ချောက်ကုန်တဲ့အတွက်ဆက်သွယ်ရေးပြတ်တောက်ကုန်တာပါ။ဒါကြောင့်လူကျန်းမာရေးအပေါ်ရာသီဥတုပြောင်းလဲမှုရဲ့တက်ရောက်မှုကအတော်ကြီးမားလှပါတယ်။
ဥတုရာသီပြောင်းလဲမှုညီလာခံ COP29 မှာဝင်ရောက်ဆွေးနွေးနေကြတဲ့ကိုယ်စားလှယ်တွေအတွက်အထောက်အကူဖြစ်အောင်လို့ The Lancet ကျန်းမာရေးဌာနကအစီရင်ခံစာကိုအချိန်မီထုတ်ပြန်ခဲ့တာပါ။ဖလုံအိမ်တန်းငွေထုတ်လုပ်နေကြတဲ့ရုပ်ကျွင်းလောင်စာထုတ်ယူမှုအဆုံးသတ်ပြီးတော့ပြန်ပြည့်မြဲစွမ်းအင်ကဏ္ဍမှာရည်နေမြုံတော်ကြဖို့အစီရင်ခံစာပြုစုရေးသားခဲ့ကြတဲ့ပညာရှင်တွေကအစိုးရအဖွဲ့တွေကိုတိုက်တွန်းတောင်းဆိုထားတာလည်းဖြစ်ပါတယ်။တန်ရှင်စွန့်ရင်ဖက်ကိုရင်းနှီးမြုံနှံလိုက်မယ်ဆိုရင်တော့လှကျမ်းမာရေးဘဝရှင်သန်ရက်သည်ရင်းနဲ့တဘာဝပတ်ဝန်းကျင်အတွက်ကောင်းကျိုးပြုနိုင်တယ်လို့လည်းထောက်ပြကြပါတယ်။
There are resources that could be used to strengthen our health system.
အကာအကွယ်နည်းလာတဲ့လူ့ဘဝအတိုင်းအဝိုင်းရဲ့ကျန်းမာရေးကိုအထောက်အကူပြုနိုင်တဲ့နည်းလမ်းတွေတော့ရှိပါတယ်။ဒါကတော့ရုပ်ကျွင်းလောင်စာတွေကိုတိုးပြီးတော့ထုတ်လုပ်နေတာတွေရက်ပစ်ပြီးတန်ရှင်စွန့်ရင်တွေထုတ်ယူတာမျိုးဖြစ်ပါတယ်။ဒါဆိုရင်တော့လေတုအရေးသွေးကောင်းမွန်လာမှာဖြစ်ပါတယ်။လေရုညဉ့်ညံ့မှုကြောင့်ကဘာမှာနှစ်စဉ်လူပေါင်း၄သန်းလောက်တေဆုံနေရတာဖြစ်ပါတယ်
။ဖလုံအိမ်တန်းငွေတွေကြောင့်ပြည်သူ့ကျမကြီးအတော်ထိခိုက်လာနေတာကိုပညာရှင်တွေအခုလိုသတိပေးခဲ့ကြပါမယ်လို့အဇာဘိုင်ဂျန်မှာနိုဝင်ဘာလကကျင်းပခဲ့တဲ့ COP29 ဥရူယာသီညီလာခံမှာတော့ဖလုံအိမ်တန်းငွေထုတ်လွှင့်နေကြတဲ့ရုပ်ကျွင်းလောင်စာထုတ်ယူမှုရှော့ချရေးဖက်အထူးကအာရုံစိုက်ဆွေးနွေးခဲ့တာမျိုးမတွေ့ရပါဘူး။ချမ်းသာတဲ့နိုင်ငံတွေကြောင့်ဖြစ်လာတဲ့ဥတုရာသီပြောင်းလဲမှုဒဏ်နဲ့ကြုံနေကြရတဲ့ဆင်းရဲနွမ်းပါတဲ့တိုင်းပြည်တွေအတွက်နှစ်စဉ်ဒေါ်လာဘီလီယံ300အထိကူညီဖို့ကိုတော့သဘောတူခဲ့ကြပါတယ်။ဓာတ်ဆီ၊ရေနံဆီ၊ကြောက်မီသွေးနဲ့တဘာဝတံငွေတို့လိုရုပ်ကျွင်းလောင်စာတွေကိုထုတ်ယူသုံးစွဲနေတဲ့အကျိုးဆက်ကတော့လေတုနဲ့ရေတုတွေပုံပုံညံ့ညံ့လာနေတာဖြစ်ပြီးကမ္ဘာအပူချိန်လည်းမြင့်တက်လာစေတာပါ။အခုလိုလူသားတွေရောတဘာဝပတ်ဝန်းကျင်အပေါ်မှာပါဆိုးကျိုးတွေတက်ရောက်နေတဲ့ဖလုံအိမ်တံငွေထုတ်လို့မရှော့ချနိုင်အောင်ပြန်ပြည့်မြဲစွမ်းအင်တွေဖက်ပုံမရင်းနှီးမြှောင်ကြဖို့ကျွမ်းကျင်ပညာရှင်တွေနဲ့တက်ကြွလှရှားသူတွေကအားစိုက်တိုက်တွန်းနေကြတာလည်းဖြစ်ပါတယ်။ကျွန်မနှလားပ
ါ။ပြည်သူ့ကျန်းမာရေးကိုချိန်ချောက်လာတဲ့အထိဖြစ်လာနေတဲ့ဥရယာတိပြောင်းလဲမှုကြောင့်နှလောင်ပြော့ပြပေးခဲ့တာပါ။ VO American တန်ကန်နေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့သတင်းတွေတဲကတုဒ္ဒအစီအစဉ်မှာချိုးဖောက်ခံရတဲ့အမျိုးသမီးအခွင့်အရေးအကြောင်းကိုပြောထားပါတယ်။ကုလသမဂ္ဂရဲ့လေးလာချက်တွေအရကမ္ဘာမှာအမျိုးသမီးနဲ့ကလေးငယ်တွေဟာထိတ်လန့်စရာကောင်းလောက်အောင်အခွင့်အရေးတွေချိုးဖောက်ခံနေကြရပါတယ်။လိမ်ပိုင်းဆိုင်ရာအပါအဝင်ဆိုးရတဲ့အခွင့်အရေးချိုးဖောက်မှုတွေခံနေကြတဲ့အခြေအနေတွေကိုသတင်းတွေကတုဒ္ဒအစီအစဉ်မှာမှညွှန်လင်းပြောပြပေးပါအောင်ခင်ဗျာ။
ချိန်ကာလ10မိနစ်တိုင်းမှာကဘာပေါ်ကအမျိုးသမီးတဦးဟာတည်ဆုံနေရတယ်လို့ကုလသမဂ္ဂရဲ့လေလာမှုကဆိုပါတယ်။အမျိုးသမီးတွေဟာလက်ရှိအတူပေါင်းသင်းဆက်ဆံနေတဲ့အမျိုးသားတွေဒါမှမဟုတ်အတူပေါင်းသင်းနေထိုင်ခဲ့သူအမျိုးသားတွေရဲ့တပ်ဖြတ်မှုကြောင့်လည်းတကဘာလုံးအတိုင်းအတာနဲ့နေ့စဉ်တရာကျော်တည်ဆုံနေရတယ်လို့ကုလသမဂ္ဂရဲ့အမျိုးသမီးဆိုင်ရာအချက်အလက်တွေမှာဖော်ပြထားတာပါ။ဒါကြောင့်လဲနှစ်စဉ်နိုဝင်ဘာလ25ရက်နေ့ကိုနိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ခဲ့ပါတယ်။ဒီလိုကမ္ဘာလုံးဆိုင်ရာနေ့တစ်နေ့အဖြစ်အမျိုးသမီးတွေအတွက်ဘာကြောင့်အလေးထားသတ်မှတ်ပေးခဲ့ရလဲဆိုတာကတော့လူအခွင့်အရေးချိုးဖောက်ခံရမှုအချက်အလက်တွေကိုကြည့်တဲ့အခါထိတ်လန့်စရာကောင်းလောက်အောင်အမျိုးသမီးနဲ့အမိန်ကလေးငယ်တွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကအများဆုံးပါဝင်နေတာကိုတွေ့ရတဲ့အချက်ကအဓိကအကြောင်းအရာတစ်ခုဖြစ်ပါတယ်။နိုင်ငံတကာအတိုင်းအတာအရအမျိုးသမီး3ယောက်မှာ2ယောက်ဟာကိုယ်နဲ့အတူနေအမျိုးသားရဲ့အကြမ်းဖက်မှုအတူနေအမျိုးသားမဟုတ်သူတခြားအမျိုးသားတွေရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုစတဲ့တစ်ခုမဟုတ်တစ်ခုဒါမှမဟုတ်နှစ်ခုစလုံးကိုသူတို့ရဲ့ဘဝသက်တမ်းမှာကြုံတွေ့ကြရတယ်လို့လေလာမှုတွေကပြောဆိုထားတာပါ။ဒါကြောင့်ကမ္ဘာအမျိုးသမီးလူဦးရေရဲ့ခန့်မှန်းခြေ936သန်းဟာအမျိုးသားတွေရဲ့အကြမ်းဖက်ခံရမှုတွေကိုကြုံတွေ့ကြရတာဖြစ်ပါတယ်။ဒီလိုအကြမ်းဖက်မှုတွေလိမ်ပိုင်းဆိုင်ရာစော်ကားမှုတွေတွေ့ရပြီးတဲ့နောက်စိတ်ကြဝေဒနာခံစားရတာပူပင်တော့ကကြောင်းကြမှုတွေဖြစ်လာရတာမျော်လင့်မထားတဲ့ကိုယ်ဝန်ဆောင်ရမှုတွေရှိလာတာလိမ်ဆက်ဆံမှုကတဆင့်ကူးဆက်ရောဂါတွေရလာတာတွေကိုလည်းကြုံတွေ့လာကြရပါတယ်။အမျိုးသမီးတွေအပေါ်အကြမ်းဖက်မှုကျူးလွန်သူတွေထဲမှာခင်မွန်းဖြစ်သူဒါမှမဟုတ်အတူနေအမျိုးသားရဲ့အကြမ်းဖက်မှုတွေကအများဆုံးတွေ့ရတယ်လို့ဆိုပါတယ်။ အသက်15နှစ်အထက်အမျိုးသမီးတွေရဲ့၄ပုံတစ်ပုံကျော်ဟာဒီအကြမ်းဖက်မှုတွေကိုရင်ဆိုင်ချရတယ်လို့အချက်အလက်တွေကဖော်ပြထားတာပါ။ဒါအပြင်အမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုနှီးမျိုးစုံနဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုအဓိကအကြောင်းထဲမှာအတူနေအမျိုးသားတွေရဲ့အကြမ်းဖက်မှုတွေအပြင်လူကုန်ကူးမှုတွေအတင်းအဓမ္မလက်ထပ်ခိုင်းတာတွေအသက်မပြည့်ပဲအိမ်တော်ပြုတ်ခိုင်းတာတွေလမ်းတွေပေါ်မှာနဲ့အွန်လိုင်းပေါ်မှာလိမ်ပိုင်းဆိုင်ရာစောကားမှုပြုတာတွေလည်းပါဝင်ပါတယ်။အမျိုးသမီးတွေအတွက်ကျန်းမာရေးဆိုင်ရာအခွင့်အရေးတွေပြပြဝဝမရရှိတာကန့်သတ်ခံထားရတာတွေကလည်းအသက်အန္တရာယ်ကြုံတွေ့ကြရတာပါ။ဒါကြောင့်ပြီးခဲ့တဲ့2023ခုနှစ်အတွင်းတစ်နှစ်ကိုကမ္ဘာပေါ်ကအမျိုးသမီး800လောက်ဟာကိုဝင်ဆောင်ချိန်နဲ့တာဖွားချိန်တွေမှာသေဆုံးနေကြရတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကလေ့လာပြောဆိုထားပါတယ်။ဒါအပြင်အမျိုးသမီးပေါင်းသန်း290ဟာခေတ်မီတတိတားစီတွေတောက်သုံးနိုင်ခွင့်ရှိမနေဘူးလို့လဲဆိုပါတယ်။အမျိုးသားအမျိုးသမီးတန်းတူအခွင့်အရေးတွေမရှိတာကလည်းအခုချိန်ထိကမ္ဘာနိုင်ငံတော်တော်များများမှာရှိနေသေးပါပဲ။အထူးသဖြင့်ဆီးရီးယား၊အာဖဂန်နစ္စတန်၊ယီမန်နဲ့ပါကစ္စတန်နိုင်ငံတွေဟာအမျိုးသမီးအခွင့်အရေးအနည်းပါးဆုံးနဲ့အဆိုးပါးဆုံးနိုင်ငံတွေလို့လေ့လာမှုတွေကဖော်ပြတာပါ။အမျိုးသမီးအခွင့်အရေးအပြည့်အဝဆုံးနဲ့အမျိုးသားအမျိုးသမီးအခွင့်အရေးတန်းတူညီမျှမှုအရှိဆုံးနိုင်ငံတွေကတော့ Iceland, Denmark, Norway, Finland, Sweden, Germany,Lithuania, Belgium, Switzerland နဲ့ Luxembourg တို့ဖြစ်ကြတယ်လို့ Forbes စီးပွားရေး magazine internet ဆာမျက်နှာမှာဖော်ပြထားတာပါရှင
်။ချိုးပေါက်ခံရတဲ့အမျိုးသမီးအခွင့်အရေးတွေအကြောင်းသတင်းတွေတဲ့ကသုဒ္ဓအစီအစဉ်မှာမှန်ညွှန်လင်းပြောပြပေးခဲ့တာပါ။အခုလိုအပတ်စဉ်ခဏတွေအပြီးမှာတော့ Feel American တန်ရဲ့အခုညစနေညအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရထိတ်တန့်ရသတင်းအချင်းချုပ်ကိုကိုစော်မှုကျော်တလှည့်ပြောပြပေးပါအောင်ခင်ဗျာ။
ဆီးရီးယားနိုင်ငံကအကြီးဆုံးအလပိုမြို့နေရာအများစုကိုဆီးရီးယားသဘုံအဖွဲ့တွေကထိန်းချုပ်ထားလိုက်ပြီလို့စစ်ပွဲဆောင်ကြည်ရေး War Monitor အဖွဲ့ကဒီကနေ့စနေနေ့မှာပြောဆိုပါရယ်အလပိုမြို့နေရာတော်တော်များများကိုသဘုံတွေကဝင်ရောက်လာခဲ့တယ်လို့ဆီးရီးယားစစ်တပ်ကလည်းဒီကနေ့စနေနေ့မှာအတည်ပြုပြောဆိုပါရယ်အပြန်အလှန်တိုက်ခိုက်မှုတွေအတွင်းဆီးရီးယားစစ်သားဒါဇင်နဲ့တေဆုံးတယ်လို့လည်းဆိုပါရယ်2016ခုနှစ်ကဆိုရင်2016ခုနှစ်ကတည်းကဆိုရင်ပထမဆုံးအကြိမ်ဖြစ်ဆီးရီးယားအစိုးရကိုတိုက်ခိုက်နေတဲ့သဘုံအဖွဲ့တွေကမြို့ကြီးတစ်မြို့ကိုဝင်ရောက်ထိန်းချုပ်လိုက်တာလည်းဖြစ်ပါတယ်။ဆီးရီးယားအစိုးရတပ်တွေပြန်လည်ခုခံနေသလိုရုရှားစစ်လေယာဉ်တွေကလည်းလေကြောင်းကနေပစ်ကူပေးနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းရနောက်ခရိုင်ပင်လယ်ပြင်တွင်ငါးဖမ်းနေတဲ့ထိုင်းငါးဖမ်းစစ်လေတွေကိုမြန်မာရဲတပ်ကပစ်ခတ်ခဲ့လို့ငါးဖမ်းသမားတစ်ယောက်တည်ဆုံးခဲ့ပြီး31ယောက်ဖမ်းဆီးခံထားရတယ်လို့ထိုင်းရဲတပ်ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒီကနေ့စနေနေ့မိုးမလင်းခင်ဖြစ်ပွားခဲ့တဲ့ပစ်ခတ်မှုတွင်ထိုင်းဘက်ကနေပြီးတော့ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ဖွန်တန်ဝီချရာချိုင်ကပြောဆိုထားပါတယ်။မြန်မာနိုင်ငံနယ်စပ်ကောက်ပစားပြည်နယ်စိန်မာတင်ကျွန်းနားမှာနိုဝင်ဘာလ28ရက်နေ့ကငါးဖမ်းဆက်လီဒဇင်းကိုမြန်မာရေကတပ်ကပစ်ခတ်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံသားတယောက်ထိဆုံးခဲ့ရတယ်ဆိုတာမဟုတ်မှန်ဘူးလို့မြန်မာစစ်ကောင်စီကကြေညာချက်ထုတ်ပြန်ရင်းဆိုထားပါတယ်။နိုဝင်ဘာလ28ရက်နေ့ကမြန်မာစစ်တပ်ကပစ်ခတ်မှုကြောင့်ဘင်္ဂလားဒေ့ရှ်ငါးဖမ်းသမားတဦးဒဏ်ရာရရှိခဲ့တယ်လို့ Dhaka Times သတင်းကဖော်ပြထားပါတယ်။ Dhaka နဲ့နိုင်ငံဆက်ဆံရေးကိုပြတ်ပြားအောင် UN လှုပ်ဆောင်တာဖြစ်တယ်လို့စစ်ကောင်စီကနိုဝင်ဘာလ29ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
ကျေးဇူးပါကိုစောမိုးကျော်ရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့အခုညစနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်မှာစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့ DN1 တို့ဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်မှုကတော့ကျွန်တော်ဝင်းမင်းမှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လေယာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိဆက်အနိုင်နဲ့နဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice